Welcome to the Voice of America in Burmese.
ဝါရှင်တန်နေ့ရော်ဗျူးဝင်နေရီကန်တန်ကနေ2020ဇူလိုင်လ58ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:20ခန်းနဲ့ခုနှစ်နာရီအထိလိုင်းလုံးမီတာ40လေးဆယ်နဲ့50တက်လိုင်းလုံးမီတာ190လိုကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ ကိုရိုနာဗိုင်းရပ်စ်အတွက်ဝါရှင်တန်ဒီစီမြို့တော်တာဝန်ရှိလူတွေစိုးရိမ်မှုရှိနေတဲ့ကြားကပဲစနေနေ့မှာကြောက်တဲ့အမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ကိုမီးရှူမီးပန်းအမြောက်များဖြစ်လို့ပြီးကျင်းပဖို့အတွက်သမ္မတထရမ့်အဆိုအရဖွဲ့ကစီစဉ်နေပါတယ်။ဇူလိုင်4ရက်လွတ်လပ်ရေးနေ့အထိမ့်မှတ်အတွက်ပြည်ထောင်ဝင်ကြီးဒေးဗစ်ဘာနတ်စီစဉ်နေတဲ့အထက်မှာမီးရှူမီးပန်းတပေါင်းပြစ်လွ ုံစံတစ်မျိုးဖြစ်ပြီး American စစ်တီတော်တွေအတွက်ဂုဏ်ပြုတဲ့သမ္မတ Donald Trump နဲ့2020 American နိုင်ငံအတွက်ဥပဒေအရေးပြုတဲ့ဂုဏ်ပြုမှုဖြစ်မယ်လို့ညင်ညာချက်မှာဖော်ပြပါတယ်။ Washington DC ပြည်သူ့ရင်းနှီးကိုလာရောက်မဲ့ပရိသတ်တွေအတွက်ဝင်ခဖို့နှာခေါင်းစည်း3သိန်းထားရှိမယ်လို့ပြည်ထောင်စုဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ဒါပေမဲ့လာရောက်သူတွေနှာခေါင်းစည်းတက်ဖို့လိုမလို့တော့မပြောပါဘူး။ DC မြို့တော်ဝင် Mural Bowser ကတော့ဒီခန်းလိုက်ကိုဘို့အစိုးရပိုင်းနေရာမှာကျင်းပါလာမှုပိတ်ပင်ခွင့်မရှိပေမဲ့ပြည်ထောင်စုဝန်ကြီးဌာနဟာ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာမှုမရှိဘူးလို့ပြောဆိုပေးပါမှာ။ဒါအပြင် DC မြို့ကန်တွေနေနဲ့ဇူလိုင်လရဲ့လွတ်လပ်ရေးပွဲကိုမိမိအိမ်အနီးဝန်းကျင်မှာသာကျင်းပကြပြီးလူအုပ်တွေကိုရှောင်ရှားဖို့ပြောပါတယ်။ American တခြားမြို့ကြီးအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်တချို့ပွဲမကျင်းပဘဲဖြတ်သိမ်းတယ်လို့တချို့ကအကျဉ်းယုံပြီးကျင်းပကြမှာဖြစ်ပါတယ်။ဇူလိုင်လရဲ့နေ့မှာကြောက်တဲ့ American လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ American စစ်တီတော်တွေအရေးပေါ်ဆေးကုသရေးဝန်ထမ်းတွေဆရာဝန်တွေသူနာပြုတွေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာရှီလန်ကပါဝင်နေတဲ့ American နိုင်ငံသားတရေကောင်းတွေအတွက်သမရအင်ဂျူရဲ့ American နိုင်ငံကိုဥညွတ်ခုံပြုပွဲကိုတောင်ဘက်မြက်ခင်းပြည်မှာကျင်းပကျင်းပမှာဖြစ်ကြောင်းသမရအင်ဂျူကကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးဖြစ်နေတဲ့ American နိုင်ငံမှာသမရဒေါ်နယ်ထရန့်ကိုယ်တိုင်လိုက်နာဖို့တောင်းဆိုင်နေတဲ့နှာခေါင်းစည်းတက်ဖို့နဲ့လူချင်းခက်ခွာခွာနေဖို့ကိစ္စကိုအခုအင်ဂျူရောပွဲကိုတက်ရောက်မဲ့သူတွေလိုက်နာဖို့လိုမလို့တော့တဲတဲကိုယ်ကိုမသိရသေးပါဘူး။သမရထရန့်ရဲ့အသားကြီးဖြစ်တဲ့Donald Trump Jr. ရဲ့ရည်စားဖြစ်သူဟာလေဒီယောဂအကူဆက်ခံနေရတာပါ။ကဘာတလွန်ဒီယောဂအကူဆက်ခံသူ70တန်းကျော်ရှိချိန်မှာ American မှာတော့3တန်းနီးပါးနဲ့အများဆုံးဖြစ်နေပါလေ။ကဘာတလွန် Coronavirus အကူဆက်ခံရသူဟာစနေနေ့မှာပဲ24နာရီအတွင်းလူပေါင်း2သိန်းကျော်ဆန်းချိန်တင်တိုးလာခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ပါလေ။ဝှစ်ဆက်မှုအများဆုံးနိုင်ငံတွေက American ပြည်ထောင်စု Brazil နဲ့ India နိုင်ငံတွေဖြစ်ကြောင်းကိုရိုနာဗိုင်းရပ်စ်ဟာ WHO နိုင်စင်မှတ်တမ်းမှာဖော်ပြပါတယ်။ဒီရောဂါကူးစက်မှုအတွက်အရင်ကစံချိန်တင်ခဲ့တာကဇွန်လ28ရက်ဖြစ်ပြီးအဲ့ဒီအချိန်ကလူပေါင်း2သိန်းနီးပါးအကူးဆက်ခံရတာပါ။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူတွေကတော့တစ်နေ့ကို5000လောက်ပုံမှန်ရှိနေပါတယ်။ကမ္ဘာတစ်လွှာဒီရောဂါကူးစက်ခံရသူကစနေနေ့အထိဆို17တန်းကျော်ရှိပြီးသေဆုံးရသူကတန်းတဝက်ကျော်ရှိတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။American ကူးစက်ရောဂါဆိုင်ရာဗဟိုဌာနကတော့စနေနေ့မှာပဲအကူးဆက်ခံရသူ9000ကျော်ရှိလာတာမို့အခုဆို American နိုင်ငံမှာအကူးဆက်ခံရသူစုစုပေါင်း3သန်းနီးပါးရှိသွားပြီလို့ပြောပါတယ်။ Brazil မှာတော့စနေနေ့ကနောက်ထပ်အကူးဆက်ခံရသူ9000နီးပါးနဲ့စုစုပေါင်း1သန်းခွဲလောက်ဖြစ်နေပြီး India နိုင်ငံမှာတော့စနေနေ့မှာနောက်ထပ်အကူးဆက်ခံရသူ13000လောက်ရှိတာမို့စုစုပေါင်းအကူးဆက်ခံရသူက6သန်းခွဲလောက်ရှိနေပြီဖြစ်ပါတယ်။အောက်ကန်လုံးကျွေးတက်တွေကိုရိုနာဗိုင်းရပ်စ်ကရောဂါကိုရင်ဆိုင်ရမှာအထောက်အကူရရှိဖို့အတွက်တကူရေးကာကွယ်တဲ့ဆေးပစ္စည်းအများပြားပေးပို့ဖို့စီစဉ်ထားတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ရဲ့အာဖဂန်မှာရှိတဲ့ Resolute Support အဖွဲ့ကစနေနေ့မှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အာဖဂန်တပ်တွေဟာတိုးလာနေတဲ့တာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်နှိမ်ဆွမ်းနေလာတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပ်ပိုင်းတွင်မှာပဲအခုလိုနေတိုးတပ်ဖွဲ့ကကြေညာတာပါအာဖဂန်လုံခြုံရေးတပ်ဖွဲ့တွေမှာရာဂိုင်းလုံး60ကနေ90လောက်ထိဒီရောဂါအကူးဆက်ခံနေရတယ်လို့အာဖဂန်နစ္စတန်နိုင်ငံရဲ့ဖျံလေးခုကအမည်မဖော်လို့တဲ့အာဖဂန်လုံခြုံရေးအရာရှိတွေပြောကြားချက်ကိုကိုးကားပြီး Washington Post သတင်းကမကြသေးခင်ကပဲဖော်ပြခဲ့တာပါဒါပေမဲ့အခုလိုအာဖဂန်လုံခြုံရေးတပ်သားအများအပြားဒီရောဂါအကူးဆက်ခံနေရတယ်ဆိုတဲ့သတင်းတွေကို အာဖဂန်ကာဝေးဝန်ကြီးဌာနကတော့လက်မခံဘဲပယ်ချခဲ့ပါတယ
်ဗျူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကကြောင်စင်းရှာဖွေရေးလုပ်ငန်းမှာစွန့်ပြစ်မြေစာပုံပြုပြီးလူအများပြားတိဆုံးခဲ့ရတာအတွက်မြန်မာအစိုးရမြန်မာပြည်သူတွေနဲ့အတူလွန်စွာစိတ်ထိတ်ခိုက်ရကြောင်းအရှိတောင်အာရှနိုင်ငံများအပြင်အာဆီယံနိုင်ငံကြီးဝန်ကြီးတွေကဇူလိုင်လ4ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီပြည်ဒုက္ခရဲ့နောက်ဆက်တွဲထိခိုက်မှုတွေကနေမြန်မာနိုင်ငံအနေနဲ့အလင်းမြန်ကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းအာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့အတူစည်းလုံးညီညွတ်စွာရပ်တည်နေပြီးလိုအပ်တဲ့ထောက်ပံ့မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်မှာကတိပြုပြောဆိုပါတယ်ကချင်ပြည်နယ်ဖားကန့်ရတနာမြေမှာမြေပြိုကျခဲ့တဲ့ကိစ္စကိုစုံစမ်းဖို့သမရဦးဝင်းမြစ်ကဇူလိုင်လ3ရက်နေ့မှာစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘာကြောင့်မြေပြိုကျသလဲ။မြေပြိုကျတဲ့ဖြစ်ရပ်မှာတာဝန်ရှိသူအစင်းစင်းကိုဖော်ထုတ်ဖို့နဲ့တည်ဆုံးသူတွေထိခိုက်ဒဏ်ရာသူတွေရဲ့မိသားစုတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေစီစဉ်ပေးဖို့နောက်မှာမြေပြိုကျတာထပ်မဖြစ်ရအောင်ဆောင်ရွက်သွားဖို့ညွှန်ကြားထားပါတယ်။ဖားကန့်ကြောင်စင်းရှာဖွေရေးလုပ်ငန်းမှာဇူလိုင်2ရက်ကြာသပတေးနေ့ကမြေစာပုံပြိုကျပြီးအနည်းဆုံးလူ190ကျော်တည်ဆုံးကပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတောင်ပိုင်းမှာတောက်ကြနေညာကမိုးသည်းထန်ပြီးရေကြီးမြေပြိုတာကြောင့်စနေနေ့မှာဒေသခံအူတည်ဆုံးသွားကြောင်းအာဏာပိုင်တွေကပြောပါတယ်လူတရာစင်ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးအခြားလူအများအပြားခေါမိုးပေါ်တက်ရင်ကယ်ဆယ်ရေးအဖွဲ့တွေကိုဆောင်းလိုင်းနေကြတာပါခူမမိုတိုနဲ့ခါကိုရှိမခိုင်နေမှာတော့အင်အားစု9200ကျော်ကိုနေအိမ်တွေကနေအေးပေါ်ပြောင်းရွှေ့ကြဖို့အာဏာပိုင်တွေတိုက်တွန်းထားပါတယ်ကူမမိုတိုခရိုင်မှာကူမမြင့်ရေကြီးလာပြီးဒေသတွင်းရေလွှမ်းမိုးတာတရားတွေကျိုးပြတ်တာတွေဖြစ်ခဲ့ပါတယ်ရေတက်လာတဲ့မျက်နှာပြင်အမြင်ကကာဗရင်းပေါက်တွေအထိရောက်ပြီးအိမ်ထဲတွေအထိရေလွှမ်းမိုးနေတာပါပျောက်ဆုံးနေသူတွေရှာဖွေရင်းနဲ့ရေဘေးဒုက္ခသည်တွေကိုကယ်ထုတ်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကကိုပိုင်ကာကွယ်တပ်ဖွဲ့ဆင်လွတ်ပြီးကယ်ဆယ်ရေးလုပ်နေပါတယ်မိုးကြောင့်ရေကြီးမြေပြိုတာတွေမကြုံဘူးလောက်အောင်ဖြစ်လာနိုင်တယ်လို့အစောပိုင်းမှာဂျပန်မိုးလေဝသဌာနကအရေးပေါ်သတိပေးခဲ့ပေမဲ့အခုတော့အဲ့ဒီအရေးပေါ်အဆင့်ကိုပြန်လျှော့ချထားပါလေ။တရုတ်စိုးရရဲ့လုံခြုံရေးဥပဒေသစ်ကိုဟောင်ကောင်အာဏာပိုင်တွေကခန့်မှန်းမှန်းကျဉ်းသုံးဆောင်ရွက်လာပြီးနောက်မှာတော့ဟောင်ကောင်နဲ့သဘောတူထားတဲ့အကျဉ်းသားလွှဲပြောင်းရေးသဘောတူညီချက်ကိုတောက်ကြနေမှာပဲကနေဒါဘက်ကဆိုင်းငံ့လိုက်ပါလေ။ကနေဒါရဲ့ဒီဆုံးဖြတ်ချက်ပေါ်တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ပြောဆိုပါလေ။ကနေဒါနိုင်ငံဟာတရုတ်ပြည်တွင်းရေးကိုသီးသီးသာသာဝင်ရောက်ဆွဲဖက်နေတယ်လို့ကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါလေ။ဟောင်ကောင်ကျွန်းဟာတရုတ်လက်အောက်မှာနိုင်ငံတစ်ခုစနစ်နှစ်မျိုးနဲ့အုပ်ချုပ်သွားမယ်ဆိုတဲ့မူဝါဒကိုကနေဒါကအခိုင်အမာယုံကြည်ထားပြီးဟောင်ကောင်ပြည်သူတွေဒီမိုကရေစီနဲ့လွတ်လပ်ခွင့်တောင်းဆိုနေတာတွေကိုဆက်ပြီးထောက်ခံသွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကပြောပါတယ်။နောက်မှဟောင်ကောင်ကိုတင်ပို့မဲ့အရေးကြီးတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုကနေဒါကကုန်ပစ္စည်းတင်ပို့ရမှာတင်းကျပ်ထားတဲ့စည်းကမ်းတွေအတိုင်းလှုံ့ဆော်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ထရူဒိုကပြောပြီးအခုချိန်အားစလို့အရေးကြီးတဲ့စည်ရေးဆံရပစ္စည်းတွေကိုကနေဒါကနေဟောင်ကောင်ကိုတင်ပို့ခွင့်ပေးတော့မှာမဟုတ်ဘူးလို့ပြောပါတယ်။တရုတ်ရဲ့လုံခြုံရေးဥပဒေသစ်ကြောင့်ပြီးခဲ့တဲ့ဗုဒ္ဓနေ့ကလူ390ကိုဟောင်ကောင်ရဲတွေကဖမ်းဆီးခဲ့ပါတယ်။တရုတ်ရဲ့ဒီဥပဒေသစ်ဟာဟောင်ကောင်ရဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားစေတယ်လို့ကနေဒါနိုင်ငံသားဝန်ကြီးကလည်းဝေဖန်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာလလူတိုင်းလူလူနှာခေါင်းစီးတက်နေခြင်းမှာကူးစက်မှုပြင်းထန်နေစေဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့အမျိုးသားတဦးကသူ့မျက်နှာနဲ့တိုင်းပြီးလှုပ်ထားတဲ့အမေရိကန်ဒေါ်လာ4000တန်းရွှေသားအတိနဲ့နှာခေါင်းစည်းကိုယောဂကာကွယ်ရေးအတွက်တတ်နေပါတယ်။အိန္ဒိယနိုင်ငံပူနီပြည်နယ်ကစီးပွားရေးလုပ်ငန်းရှင်ရှန်ကာကူဟာဒီရဲ့အလေးချိန်နှောင်းအောင်ဆရှိတဲ့ရွှေနှာခေါင်းစည်းဖြစ်လာဖို့ပရင်းဆရာကအချိန်၈ရက်ယူခဲ့ရတာပါ။ပါလာတဲ့အဲ့ဒီနှာခေါင်းစည်းမှာလေးရှူနိုင်မဲ့စကားပေါင်းလေးတွေပါတယ်လို့ရှန်ကာက AFP ကိုပြောပါတယ်။ဒီနှာခေါင်းစည်းကသူ့ကိုယောဂပိုးကနေတကယ်ကာကွယ်ပေးနိုင်မှာလားဆိုတာမသိပေမဲ့အခြားလူအပ်တဲ့ယောဂကာကွယ်ရေးတွေကိုတော့လှုပ်ထားတယ်လို့ပြောပါတယ်။အသက်49နှစ်အရွယ်ရှန်ကာဟာအပြင်ထွက်တိုင်းလက်ကောက်လက်စွပ်ဆွဲကျိုးနဲ့အခြားရွှေနဲ့လုပ်တဲ့လက်ဝတ်ရည်ရနာတွေဝတ်ဆင်လေးရှိသူပါလူတစ်ယောက်ကငွေသားနဲ့လုပ်ထားတဲ့နှာခေါင်းစည်းတက်ထားတာကို TV သတင်းမှကြည့်မိရင်အခုလိုရွှေနှာခေါင်းစည်းလုပ်ဖို့အတွေးရလာတာလို့ရှန်ကာကပြောပါတယ်ခင်ဗျာ
သူ
တနင်္ဂနွေနေ့မနက်ခင်း view ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစားပြီးသတင်းပြပွက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်လုတ်ကွက်ဒေသကဆွပစ်ထားတဲ့ရေစာပုံတွေထဲမှာကြောက်ရှာရင်ရေပြိုကျလို့တည်ဆုံးရသူ184ဦးကိုရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ကြောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်တဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကတစ်သုံးလုံးရတနာကျဲ၊ကြောက်မြက်ရွှေကြီး၊ရတနာဆန်းရွှေ၊အေးအားရတနာစူပေါင်းလုတ်ကွက်ဟောင်းနေရာမှာကြောက်မြက်ကုမ္ပဏီကြီးတွေဆွတ်ပစ်ထားတဲ့မြေစာပုံတွေကြားမှာရေပြိုကျလို့ထောက်ရှာကြသူတွေတည်ဆုံးခဲ့ရတာပါ။စနေနေ့အထိတည်ဆုံးသူ184ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားပြီးဖြစ်ပေမဲ့ဒီပြိုချပြီးဖြစ်သွားတဲ့ရှင်နာကြီးထဲမှာလူပဏျောက်ပြိမိပျောက်ဆုံးနေတယ်လဲဆိုတာမသိရသေးဘူးလို့ဒေသခံမိသက်ဌာနရရှိဦးကျော်ဝင်းစွေက AFP 3 Agency ကိုပြောပါတယ်
။ဒါဆိုကျွန်တော်တို့ဒါလို့ရှိစာပို့မယ်ကမှနေရာနီးပါးဖြစ်နေဖြစ်တဲ့မစားမသိရှိပေမဲ့ဒါမျိုးထက်မှမြင့်နေမယ်နော်ကျွန်တော်တို့မျိုးအဲ့ဒီအယူပဲမပေါ်ပဲနဲ့အဲ့မှာတန်ရှိနေမှာလဲအဲ့တော့တစ်ခုတည်းကတော့ရှိအောင်လို့ကျွန်တော်မှယူဆပါတော့ခင်ဗျာ
ကြောင်မြတ်တူပေါ်ရေးလုပ်ငန်းငွေတွေထဲမှာဆွန့်ပြစ်ပြစာတွေပြုကြမှုအထက်ဒဏ်ရာရသူ54ဦးကိုတော့ဖောက်ကင်နဲ့ဝေဝါတိုက်တဲ့စေယုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပေမဲ့ဒီလူတွေရဲ့ဒဏ်ရာရရှိမှုအခြေအနေကိုတော့မသိရပါဘူး။သေဆုံးသူတွေကိုတော့တောက်ကြနေတဲ့စနေနေ့ကအစုလိုက်မြေမြို့တကြိုခဲ့တယ်လို့လည်းဒေသခံတာဝန်ရှိသူတွေက AFP 3 Agency ကိုပြောပါတယ်။သေဆုံးသူတို့ကိုဘယ်တိဘောဝါခွဲခြားနိုင်ခဲ့ပေမဲ့လည်းမခွဲခြားနိုင်ခဲ့တဲ့သူတွေလည်းရှိနေတာပါ။ဒီပြိုချမှုတဲ့သူဖြစ်သူကိုဆုံးရှုံးခဲ့ရတဲ့ဒေါ်ချီကတော့
အဲဒီမှာတော့အဆမပြောလို့ဒီမှာလာလို့တာလုံးတော့တော့ကအဲဒီမှာအဆပြေမလို့သူဒီမှာလာလို့တာရေးဆိုပါတော့တော့ကပါတော့တော့တဲနေမလို့ရေးတရားမမမဟုတ်တာပါတော့
အသက်ဆုံးရှုံးသွားရသူအများစုဟာရခိုင်ပြည်နယ်ကလာရောက်လုပ်ကိုင်နေတဲ့ကျောက်သမားတွေဖြစ်တယ်လို့ဒေသခံတွေကပြောတယ်လို့လည်း AFP သတင်းမှာဖော်ပြထားပါတယ်။ဖောက်ကန်ဒေသမှာကျောက်စိမ့်တူဖို့သူတွေဟာဘုံကြခင်အကြီးစားရန်နေရာကြီးတွေနဲ့တူဖို့ပြီးတဲ့နောက်ဗီဇာပုံကြီးတွေကျန်ရှိနေကြတာဖြစ်ပါတယ်။အခုလိုမိုးကြတဲ့ရာသီမှာဆွန့်ပြစ်ဗီဇာပုံတွေကြာအကျဉ်းချန်ကျောက်ရှာသူတွေတည်ဆုံရတာကမကြာခဏဆိုသလိုဖြစ်နေပေမဲ့ကျောက်စိမ့်တူဖို့ရေးလုပ်ွက်ကြီးတွေရဲ့ဆွန့်ပြစ်ဗီဇာပုံတွေအရင်နဲ့ပတ်သက်လို့တော့အဲ့ဒီအကင်းရှိဘယ်လိုဖြစ်ရှင်းဆောင်ရွက်လဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီ one is where ဖြစ်ရဟာနိုင်ငံစီးပွားရေးတစ်ဖြစ်လဲလူထုစာဝင်တွေမပြည့်လည်တာနဲ့သက်ဆိုင်တယ်လို့ပြောပါတယ်
ဥဆုံးရတာကျွန်တော်နိုင်ငံကျော်လူဝင်းနေတဲ့ကိစ္စဖြစ်လို့ဒီကနော်အခြေခံပြည်သူတွေရဲ့စားဝတ်နေရင်ခက်ခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်ပြည်သူများပေါ့နော်တရားဝင်အလုပ်ကံရရှိရေးကိုသိပြီးတော့အလေးထားတာပါ
ဒီလိုအသေးပြောက်ရှိတဲ့ကြောက်စိမ့်တွင်းမြေပြိုမှုတွေကအရင်ညတွေကလည်းဖြစ်ပွားခဲ့မှုပါတယ်ဒီနှစ်မြေပြိုမှုကတော့ဖက်မြင့်သမျှဖြစ်ရတွေနဲ့လူအသေးပြောက်အများဆုံးဖြစ်ပါတယ်2015ခုနှစ်တုန်းကမြေပြိုလို့လူ100နီးပါးသေဆုံးခဲ့ရတယ်လို့2019ခုနှစ်မနစ်ကတော့လူ50ဝန်းကျင်သေဆုံးခဲ့ရတာပါမြန်မာနိုင်ငံဟာတကမ္ဘာလုံးထွက်တဲ့ကြောက်စိမ့်ရဲ့90ရာခိုင်နှုန်းကျော်ကိုထွက်လွန်နေတာဖြစ်ပြီးမြန်မာကြောက်စိမ့်ရဲ့အဓိကဈေးကွက်ကတရုတ်နိုင်ငံဖြစ်ပါတယ်။ကချင်ပြည်နယ်တွင်ကကြောက်စိမ့်တွင်းတွေရဲ့ပိုင်ရှင်တွေဘယ်သူတွေလဲဆိုတာကိုတော့ပုံမှန်လည်းမသိရပါဘူး။သဘာဝတရားစတဲ့စောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ဒီကြောက်စိမ့်တွင်းကြီးတွေကိုအရင်အစ်စ်အစိုးရအရာရှိဟောင်းတွေနဲ့သူတို့ရဲ့နေဆက်သူခရိုနီတွေပိုင်တာလို့ဆက်ဆွဲကြေညာထားပါတယ်။အခုနောက်ဆုံးဖြစ်ရဟာကြောက်တူဖို့ရေးလုပ်ငန်းမှာသူ့ရဲ့ပြောင်းလဲရေးတွေလုပ်ဖို့ဒေါက်ဆန်စုကြည်ဦးဆောင်တဲ့အစိုးရအတွက်သတိပေးချက်တစ်ခုပါလို့လည်းပြောပါတယ်။2014ခုနှစ်မှာကျောက်စိမ့်ကရတဲ့ဝင်ငွေကအမေရိကန်ဒေါ်လာ37ဘီလီယံရှိနေပေမဲ့လည်းနိုင်ငံဘဏ္ဍာအဖြစ်တော့အနည်းချင်းသာရောက်သွားတယ်လို့လည်း Global Witness အဖွဲ့ကပြောပါတယ်ခင်ဗျ။ကျွန်တော်ရဲမထွန်ပါ
အမေရိကန်ကလူငယ်အများပြားဟာလမ်းမတွေပေါ်မှာထွက်ဆန္ဒပြရင်းလူမှုရေးပိုင်းတရားမျှတမှုအကြောင်းကိုကြေကြေလောင်လောင်ပြောဆိုလာကြပါပြီ။ဒီဖြစ်တဲ့နည်းပညာနဲ့ကြီးပြင်းလာတဲ့ဒီမျိုးဆက်ဟာတက်တူရွယ်လူအချင်းချင်းနည်းပညာတွေတုံပြီးအွန်လိုင်းလူမှုကွန်ရက်ပေါ်မှာစီယုံကြဖွဲ့ရီဖွဲ့ကြနဲ့တက်ကြွလှုပ်ရှားလာကြပါတယ်။ဒီအကြောင်း VOA သတင်းတောက်ထီနာထရင်New York ကနေပြပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျွန်မခွန်ယော
က Go reserve tickets now and leave him standing there
မတရားငါဒမ်တာထရမ်ရဲ့လူမှုတွေ့ဆုံပွဲကိုမှန်းထားတဲ့လူနဲ့သွားအောင် TikTok လူမှုကွန်ရက်ကနေစီယုံလှုပ်ရှားခဲ့ကြပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့ရက်ဆက်တဲ့လှုပ်ရက်ကိုကန့်ကွက်တဲ့လူ1000နီးပါးလမ်းတွေပေါ်ထွက်ပြီးဆန္ဒပြလာဖို့ Nashville မြို့ကလူငယ်6ယောက်က Instagram လူမှုကွန်ရက်ကနေစီယုံနိုင်ခဲ့ပါတယ်Jessica Rosario ကနယူးယောက်တက္ကသိုလ်ကျောင်းသူပ
ါ Overall technology has really been a driving force for
us. ဒီပညာတွေကကျမတို့ကိုတကယ်ပဲတွန်းအားဖြစ်စေခဲ့ပါတယ်။ကျမတို့နဲ့ယဉ်နှီးပြီးသားလည်းဖြစ်တဲ့ဒီဤပညာတွေကိုအကျိုးရှိအောင်ပါပါနဲ့နဲ့ဘယ်လိုအသုံးချရမလဲဆိုတာကိုနှီးလန်းရှာဖွေခဲ့ကြတာပါလို့သူကပြောပါတယ်။ ညရမျိုးမှာ Jessica Rosario နဲ့သူတငယ်ချင်းတွေဟာ online message မှာစီရင်သွင်းကြဖို့လူမှုအတိုင်းဝန်ကြားစီရင်လှုံ့ဆော်နေပါတယ
် He wanted to really create a space for
digital နည်းပညာသုံး democracy ပုံစံဖြစ်လာအောင်ဖန်တီးဖို့ကျမတို့ကစူးစမ်းနေတာပါလို့သူကပြောပါတယ်တရင်ချက်လက်တွေမျှဝေတာနဲ့အမြင်တူတူချင်း online ပေါ်မှာအဖွဲ့တွေပူးပေါင်းဖွဲ့စည်းဆောင်ရွက်ကြတာတွေဟာအခရာကြပါတယ
် There's nothing better than coming together in a group and just really
talking. Also like to do စူးစီးကြတာလောက်ကောင်းတာတော့မရှိတော့ဘူးလူအပ်တာတွေကိုထိထိရောက်ရောက်ပြောဆိုနိုင်ကြတယ်နောက်အဖွဲ့တွေခွဲတယ်ပြီးတော့ဒီလို online ကနေတစ်ဆင့်ကျမတို့အတိုင်းဝန်ကြားမှာလက်ဆင့်ကမ်းဖြန့်ဝေတယ်လို့ Rosario ကရှင်းပြပါတယ်digital နည်းပညာနဲ့စီယုံလှုပ်ရှားတာဟာအစ်စမ်းမဟုတ်ပေမဲ့ဒီနှစ်ခေတ်လူငယ်တွေကဒါကိုပိုးပြီးတော့သုံးလာကြပါတယ်ရိုဆာရီယိုကတော့ရက်တက်ဖွဲ့ဝင်တွေရဲ့မလျော်ကန်တဲ့ဒီလိုလှုပ်ရမျိုးတွေနဲ့ပတ်သက်လို့ပြည်နယ်လွှတ်တော်မှဥပဒေပြဋ္ဌာန်းလာအောင်ဖိအားပေးဖို့သူတို့ကိုထောက်ခံအားပေးသူတွေက digital နည်းပညာနဲ့ online ကနေဝင်ရောက်ဆန္ဒပြနိုင်ဖို့အကူအညီဖန်တီးခဲ့တာပါ
People could click on it and it would automatically open
ဒါနဲ့လင့်ကိုနှိပ်လိုက်တာနဲ့သူတို့တစ်တာအကောင့်ပွင့်သွားပြီးကျမတို့ကြိုရေးပေးထားတဲ့စာတွေပေါ်လာပါလိမ့်မယ်အဲဒီကနေစက္ကန့်ပိုင်းအတွင်းမှာပဲအဲဒီစာကိုလွှတ်တော်ကိုယ်စားလှယ်တွေစီကိုတွဲပြီးတော့ပို့လို့ရသွားမယ်အဲ့ဒီမှာကျမတို့တောင်းဆိုထားတာနဲ့ဥပဒေချမ်းနာမယ်ဘာလဲဆိုတာသူတို့သိအောင်တိတိကျကျဖော်ပြရေးသားထားပါတယ်လို့သူကပြောပါတယ်။ညူယောက်မြို့နိုင်ငံသားအခွင့်အရေးဥပဒေတွေကပုံမှန်တစ်ခုကိုပယ်ဖျက်ပေးလိုက်တာဟာတူတာကနေသူတို့ရဲ့စီယုံလှုပ်ရှားမှုတွေကြောင့်လို့ Rosario ကယုံကြည်ပါတယ်။
We created that in just a matter of
ကျမတို့လုပ်ခဲ့တဲ့အလုပ်ကအကျိုးသက်ရောက်မှုရှိတယ်လို့ပြောချင်ပါတယ်လို့သူကပြောတာပါ။တခြားသူတွေကတော့ Twitch လိုနာမည်ကြီး online game ကစားတဲ့ site တွေပေါ်ကနေစံတာပြမှုတွေကိုတိုက်ရိုက်ကြည့်နိုင်အောင်သုံးနေတာတွေလည်းရှိပါတယ်။ Generation Z လို့ခေါ်တဲ့နောက်ဆုံးပေါ် digital နည်းပညာနဲ့ကြီးပြင်းလာတဲ့ Rosario ကတော့အရင်ပုံစံ account တွေကိုလည်းလိုအပ်နေတော့လို့ဆိုပါတယ
်။ Text isn't always the best. If you have a lot to say
တခါတခါကျတော့လည်း online ကတဆင့် text စာတို့လေးတွေကအများအတွက်အကောင်းဆုံးတော့မဟုတ်ပါဘူး။ပြောစရာတွေအများများနေရင်ကိုကသူတို့ကိုသတင်းပြောပြနေတဲ့အချိန်ကိုကလည်းသူတို့ဘက်ကစိတ်ပါလက်ပါပြောနေကြတာတွေကိုနားထောင်နေတယ်ဆိုရင်ဖုန်းနဲ့ပြောရတာကတော့စပို့နေရတာတည်းပိုကောင်းတယ်လို့သူကပြောတာပါနောက်ဆုံးပေါ်ဒီပညာတွေနဲ့ကြီးပြင်းလာတဲ့ဒီမျိုးဆက်ဟာလူအများအာရုံစိုက်လာစေဖို့ဆိုရင် online ကရော online မဟုတ်တဲ့အစဉ်လာပုံစံတွေကိုပါအသုံးချဆက်သွယ်နေတယ်လို့ပြောရမှာပါရှင်ကျမခွားညိုပါ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရနာထတဲ့နိုင်ငံသားခီးသွားလာမှုတွေပြန်စတင်တော့မဲ့ထိုင်းနိုင်ငံရဲ့အဓိကလေဆိပ်မှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတဲ့တခွဲခန်းကိုထားရှိလိုက်တဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်ကျွန်တော်ရန်နိုင်ပါထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရော့ကျလာနေချိန်မှာပဲနိုင်ငံတကာကလာမဲ့ခီးသွားအုပ်စုတွေကိုအကန့်အသတ်နဲ့လက်ခံသွားဖို့ပြင်ဆင်နေပြီးဘန်ကောက်မြို့ကသုနာဘူမိအပြည်ပြည်ဆိုင်ရာလေဆိပ်မှာလည်းရောက်လာကြမဲ့ခီးစဉ်တွေကိုဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့စီစဉ်ထားပါတယ်။ဒီထဲမှာနှစ်နာရီအတွင်းဗိုင်းရပ်စ်ရှိမရှိဆိုတာကိုအပြေထွက်နိုင်မဲ့တပ်ခွဲခန်းတစ်ခုလည်းပေါင်းပါတယ်။ဒီမှာဗိုင်းရပ်စ်စစ်ဆေးပြီးမရှိတာနဲ့စနေရက်ကြာတည်တံ့ခွဲနေစရာမလိုပဲထိုင်းနိုင်ငံတွေကိုဝင်နိုင်မှာဖြစ်ပြီးအဲ့လူတွေကိုအုပ်စုနှစ်စုခွဲထားတယ်လို့ထိုင်းနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးစူဝက်တမဖာလူကပြောပါတယ
်
တရင်နပ်တည်တခွင့်နေကြံလို့ရသူတွေကိုအုပ်စုနှစ်စုခွဲထားပါတယ်။ပထမတစ်စုကခီးစဉ်အတိအကျရှိပြီးနိုင်ငံထဲမှာခဏပဲနေတဲ့တပ်တမန်တွေအစုရဧည့်သည်တော်တွေပြင်ပနိုင်ငံကကုသလေတွေဖြစ်ပါတယ်။ဒုတိယတစ်စုကတော့အလို့ကိစ္စအတွက်ခီးသွားလာသူတွေပါ
။ဒီလူတွေအနေနဲ့ဗိုင်းရပ်စ်မရှိလို့၁၄ရက်ကြာတည်တခွဲနေစရာမလိုပေမဲ့ခီးစဉ်အတိအကျကိုအာဏာပိုင်တွေကပြရမှာဖြစ်သလိုသတ်မှတ်ချက်တွေနဲ့အညီခီးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်
။ဟိုမီးရတဲ့ကလပ်การยกเว้นในเร
ื่อง
ของการ
ยุคสุนุกอเนเนี่ยท้ายสุยาเยอีเดอร์ภွယ်ปีสร้างขึ้นในอีซินก็นี่ขึ้นลุกขึ้นมาဖြစ်ไปเลยသူတို့ခီးစဉ်အတိုင်းအတိအကျသွားရမှာဖြစ်တယ်လို့ထိုင်းနိုင်ငံတွင်ခီးသွားတဲ့အခါမှာသူတို့နဲ့အတူလိုက်ပါနိုင်တဲ့ကျန်းမာရေးဘုံလည်းကိုလည်းသွားရပါမယ်ဒါပြင်အများပြည်သူတည်ပို့ဆောင်ရေးစနစ်ကိုလည်းအသုံးပြုခွင့်ရမှာမဟုတ်ပါဘူ
းထိုင်းနိုင်ငံအနေနဲ့တိတ်မကြခင်မှာတော့ကဘာလက်ခီးစဉ်တွေကိုလည်းအခုလိုပုံစံအတိုင်းပြန်လက်ခံသွားဖို့ရှိတယ်လို့ဇူဝစ်ကပြောပါတယ်
ตอนนี้รู้สึกว่าเป็นค่อยๆเกิดแง้มประเทศนะครับในกลุ่มเราที่
ภายในงานนี้เนี่ยในงานงานคีดอลมูลนิธิยุคสุนุกุเนี่ยสาบีพี่ๆจึงเปลี่ยนพ่นตัวมาว่าอสูรอันนี้เนี่ยติดกระจายขึ้นมาแล้วกบาละคีดอลนี่เลยดีโรงงานสินอันใดลงไปเปลี่ยนพ่นไปต่อมาဖြစ်ပါတယ
်ภายในงานมาปีเกเรตอกจานนี่ก็อาชีพเหล่ใบก็เปลี่ยนมาได้ท้ายในงานตาเตี่ยวมาไวรัสคู้สัตว์หมู่ฤทธิ์ฉิแกบีနိုင်ငံတွင်းมาတော့လူတစ်ယောက်ကနေတစ်ယောက်ကိုယောဂကူးစက်မှုမရှိတာရက်ပေါင်း40လောက်ရှိသွားခဲ့ဖြစ်ပါတယ် ထိုင်းနိုင်ငံတော်ကဗိုင်းရပること့စ်ကူးစက်မှုတွေစဖြစ်ချိန်ကစပြီးတော့ပိုးကူးစက်ခံသူ3100ကျော်ရှိပြီးတော့ဗိုင်းရပ်ကြောင့်တည်ဆုံးသူ58ယောက်ထပ်မံရှိတယ်လို့ထိုင်းနိုင်ငံကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မြန်မာနိုင်ငံတော်အမှားရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့စာနေပါ။ဒီတစ်ပတ်မှာတော့အလုံးလက်မဲ့နှုံမြင့်တက်လာတာကြောင့်အလုံသမားတွေဖြီးသွားလို့များလောက်ကိုင်းနေသူတွေနဲ့အစိုးရဘက်မှအခက်အခဲကြုံရတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါ။
တိတ်ကအခုကဖြစ်လာတာအခုလမ်းပေါက်ပြောက်လာတာအခုကတော့အိမ်ရောက်နေတော့ဘာလုပ်လို့တော့မှမသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ချရမှာပေါ့နော
်သူမကတော့မတ်တင်တင်မှာသူမဟာကိုဗစ် -19 မဖြစ်ခင်အချိန်ကလေးကအင်လန်းညော်အလုပ်ကိုရဖို့ကြိုးစားနေတဲ့လူငယ်တစ်ယောက်ဖြစ်ပါတယ်။ခီးသောလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကတော့လုပ်ငန်းတွေအများဆုံးပုံမှန်ဖြစ်လာမယ်လို့မျှော်လင့်နေကြပေမဲ့တစ်ချိန်တည်းမှာပဲအလုံနာခံလိုက်ရတဲ့သူတွေကလည်းများပြားနေသေးပါ။ဒီဆောင်မကိုဒို့အတန်သတင်းတော့အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အဲကျွန်တော်ကြီးလက်ရှိကတော့ဒီပြည့်နေတော့လုံးရဆော့ရဲရောင်းနေတယ်အဲနောက်တစ်ခုပြောပြရတော့လေအခုကဒီယောဂဒီ COVID-19 COVID-19 ယောဂဖြစ်နေတဲ့အတော်အတွင်းဆိုတော့ဒီ channel လုပ်ရလေဘယ်လုပ်ဒီဟိုတော်တော်များများလည်းမခေါ်ရဘူးဒီပြည်မှာတော့အဆင်မပြေဖြစ်နေကြတယ်တော့ဒါကလည်းကြုံတာပေါ့ဒီရရှိရတော့ဟုတ်ကျွန်တော်တို့လည်းနောက်လည်းဒီလိုမျိုးပဲထိုင်ကြတဲ့လူတွေလည်းကြုံမလို့ထင်ပါတယ်
သူကတော့ရုပ်တလိုင်းတစ်ခုမှာတရင်တောင်းအလုပ်လုပ်ခဲ့သူကိုပြပြပါ COVID-19 ဖြစ်တဲ့အချိန်မှာဝင်ငွေအခက်အခဲကြောင့်ဝန်ထမ်းလျှော့ခဲ့တဲ့လုပ်ငန်းတွေထဲမှာမီဒီယာလုပ်ငန်းတချို့လည်းပါဝင်ခဲ့ပါတယ်လုပ်ငန်းတွေကလူလျှော့ကြတာကြောင့်ကိုပြဖြိုးလိုပဲ COVID-19 ကပ်ရောဂါဖြစ်တဲ့အချိန်မြန်မာနိုင်ငံမှာအလုပ်လက်မဲ့ဖြစ်တဲ့သူတသိန်းခွဲဝန်းကျင်ထိရှိလာပါတယ်။သူတို့တွေဟာအလုပ်တက်ကိုပြင်ရဖို့လည်းအခက်အခဲတွေကြုံနေရတာပါ။သူကျွမ်းကျင်တဲ့တည်နှောင်းအလုပ်ကိုပဲဆက်ပြီးလုပ်ကင်ကျင်တဲ့ကိုပြဖြိုးက
အရင်လုပ်ကြနေကျွန်တော်ဒီရေးချောကန်တဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီလိုနည်းနည်းပပတော့ဟိုဥပမာပေါ့နှစ်ပတ်သုံးပတ်အနည်းဆုံးတစ်လလုံးပဲပြောပြတင်တာပါတော့ဘာလို့ကျွန်တော်လည်းအလုပ်ကနေဝန်ကြီးကျင်တယ်ဆိုကျွန်တော်လည်းတစ်လကြည့်ပြောရတယ်လေအခုကဒီလိုကြတော့ကိုယ်ရဲ့လူတော်တော်ကြည့်နေရတယ်ဒီလိုကြထိတ်ကျင်နေပြီးဇပိုင်းနေလို့မျိုးထုတ်တာလားဗျာဟိုမဲ့ပြည့်ပြည့်စုံစုံထုတ်တာလားထားတော့ဒီလိုမျိုးဝေချဲရောမျိုးကကြည့်ပြောလို့ရတဲ့ဟာတွေလေကြည့်ပြောလို့ရတဲ့ဟာတွေတော့ဒီလိုမျိုးပြည့်စုံတဲ့အချိန်ချက်ချက်လက်ကမျိုးရတယ်လို့ကြည့်ရတယ်အဲ့လိုသဘောမျိုးတက်ရပါလို့နေရာတိုင်းနေကသူပြောပြီးရမှာတော့ကျွားရနေသားမျိုးကြတော့နောက်တစ်ခုတွေကြတော့ကျွန်တော်တို့ရှားလို့ရတယ်ခင်မရှိရဘူးတူကြီးကဘာလို့ရမလဲလဲတူကြီးအစီအစဉ်ရှားလာလို့များဟုတ်ရုပ်ပြည့်ကြီးကဘာသိလို့ပြောရမလဲကိုယ်ကပဲဟိုဒါအစီအစဉ်ခံရတယ်ကိုယ်ကြီးမလို့ရောမလို့ရောငါသုံးမွင်တော့ဥစ္စာမျိုးလည်းခံလာရတယ်ဗျာပြီးတော့နောက်တစ်ခုကဟိုဘာသိလို့ရမလဲပြောရလဲတူကြီးသိနေနေရလိုက်ရတဲ့ကြောင့်မို့ဘာလို့ရမယ်မလဲမသိတော့ဘူးအဲ့လိုသင်နေပြန်အဲ့တော့ဟိုဆက်နေရပြီးတော့ဒီယာကြီးကိုတောင်းကြပြီးယောဂါကြီးဆက်နေရကြီးကိုတောင်းကြပြီးအဲ့လိုစိတ်လက်ကကြီးစိတ်ကမ်းမကြီးလို့ကတော့မသိဘူးပေါ့နော်ဒါလို့ဟိုချိုးပြောကျွန်တော်ရဲ့ဇာတိုင်းပြင်ကြောလို့လဲတလားကြည့်ပြောဒီလိုလဲတလားကြည့်ပြောအဲ့လိုနေထားကုန်းနဲ့တောင်းကြည့
်ကိုဗစ် -19 ဖြစ်နေတဲ့အချိန်မှာဆင်းနဲ့ဆေးပစ္စည်းတင်သွင်းတဲ့လုပ်ငန်းတွေနဲ့စီးရုံတွေကတော့ဝန်ထမ်းတွေပို့ပြီးခေါ်လာကြပါတယ်နောက်ပြီးအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာလည်းလူတွေအိမ်မှာနေရင်အလုပ်လုပ်တာများလာတဲ့အကျွမ်းကျွမ်းကျင်နည်းပညာဝန်ထမ်းတွေကိုအလုပ်ခေါ်နေပါတယ်။ ကိုဗစ် -19 စဖြစ်ကလေးကတိတိတတနဲ့လုံးဝရပ်တန့်ခဲ့ရတာတော့ခရီးသွားလုပ်ငန်းတွေဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာကပ်ရောဂါဖြစ်တဲ့အကြောင်းနိုင်ငံတိုင်းဟာလည်းသူတို့နိုင်ငံတွင်ယောဂကူးစက်တာကိုထိန်းချုပ်ဖို့လေကြောင်းကတဆင့်ခရီးသွားကိုပိတ်ထားကြပါတယ်။မြန်မာနိုင်ငံမှာလည်းတချို့အထူးကိစ္စရပ်တွေကလွင်ရင်ခရီးတဲ့တင်လင်းရင်တွေဆိုက်ကပ်သွားလာခွင့်နဲ့ပြည်ဝင်ခွင့်တွေကိုဇူလိုင်လ31ရက်နေ့အထိပိတ်ထားပါသေးတယ်။အခုလိုခရီးသွားလုပ်ငန်းတွေရပ်တန့်နေတဲ့ကာလဟာအီတလီအဲလန်ညွန့်အလုပ်ကိုစိတ်ဝင်စားတဲ့မတ်တစ်စင်းအတွက်ကတော့အလုပ်ရဖို့မဖြစ်နိုင်တဲ့ကာလတစ်ခုဖြစ်ခဲ့ပါတယ်။ရန်ကုန်မှာကိုဗစ် -19 မဖြစ်ခင်နှစ်လလောက်တည်းကအလုပ်ရှာခဲ့ပြီးအချိန်5လလောက်အကြာအလုပ်ရှာခဲ့ပြီးတဲ့နောက်မှာတော့အလုပ်မရတဲ့အကျွမ်းဇာတိမြေကရားပြည်နယ်ဒီမော့ဆုံမြို့မှာခဏပြန်နေနေရသူပါ။သူက
အလုံးရှာတဲ့ခါကျတော့မရကအရင်ပြန်ရတယ်သူကပြန်နေရတယ်စိတ်ကစူးစွားဖြစ်သွားမှာကိုယ်လမ်းပါပြတ်သွားအခုကတော့အိမ်ရောက်နေတော့ပါလုံးလုံးတော့မသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ရှာရမှာပေါ့နော်အဲ့ဒီတွေ့လဲကိုကအခုမှပြန်ညီမပြန်နေကိုကကိုပါတာကိုပါတာဆိုတော့ဒီလိုကျန်ရှယ်လေးလာဟိုအခုဒီရောက်နေတာဒီစိတ်စိတ်ကြုံနေကိုလှုပ်ရှင်ရှာတော့တုံနေရ
မတင်းကြီးနဲ့လှုပ်ရှားခဲ့တဲ့ကုမ္ပဏီတချို့ကကိုဗစ် -19 ကာလမှာလာဆာလျှော့ပြီးခေါ်တာကြောင့်ရန်ကုန်မှာရက်ချီဖို့မလုပ်တဲ့အတွက်မလုပ်ဖြစ်ခဲ့သလိုတချို့ကတော့အင်တာဗျူးတော့မခေါ်ခဲ့ကြပါဘူး။သူကအလုံးမရခင်စက်ကြမှာဇေယျဝါဒနာပါတဲ့အတွက်အွန်လိုင်းကနေကြားပြင်းတဲ့အတွက်ဒေသအစားအစာတွေကိုရောင်းချနေပါတယ်။လုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ်ဆိုတဲ့အချိန်ကတော့ကန့်သတ်မှုတွေကိုဖြေလျှော့ပေးမယ်အစိုးရရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။မြန်မာနိုင်ငံမှာအလုံးလက်မဲ့နှုန်းဟာကိုဗစ် -19 ကြောင့်ပိုပြီးအကျပ်ဘက်ကိုဥတီသွားနေပါတယ်။စက်ရုံများစွာဟာလည်းကိုဗစ် -19 ရဲ့ရက်ခတ်မှုကြောင့်ပိတ်လိုက်ကြရတာပါ။တင်းချီတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေဟာလည်းကယ်ဆယ်ရေးလေယာဉ်တွေ၊ရဲစခန်းတွေကနေမြန်မာနိုင်ငံကိုပြန်လာခဲ့ရပါပြီ။အလုံးလက်မဲ့ဖြစ်လို့အိမ်ကျန်ရသူတွေအများအပြားပါ။ဦးမျိုးအောင်ကအလုံးသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အငြင်းအကျွမ်းဝင်ဖြစ်ပြီးတော့သူဟာအလုပ်ရှင်နဲ့အလုပ်သမားကြားအလုပ်ရရှိရေးချိတ်ဆက်ပေးဖို့ကြိုးစားနေပါတယ်
။ငါတို့ဝန်ကြီးဌာနကလေအလုပ်ကံကိုချိတ်ဆက်ပေးတာပါနော်။ဒါငါတို့ရဲ့တာဝန်ရပြလား။အလုပ်ကံကဖန်တီးတိုင်ခွင့်ကဒုစီမှာကမရှိဘူး။အတူကူတော့ရှိတယ်။ပြည်ပအလုပ်သမားတွေတော့ငါတို့တာဝန်ယူပြီးတော့ဒီအေဂျင်စီကိုတာဝန်တော်မှအမှဓမ္မန်နေရှာကိုင်းနေကိုရီးယားဆိုရင်ငါတို့နိုင်ငံကြီးလူကြီးလုပ်တယ်ဆိုတာတော့ဟုတ်တယ်။အလုပ်ကံလာတဲ့ဒီနေ့လေမရှာပွေရုပ်89ရုံရဲ့ကြော်ဖဲနေလုပ်တဲ့မိုဘိုင်းကြီးနေသွားပြီးတော့မှလုပ်ပေးတာပေါ့နော်အခုကာလာရတော့ဗာလဲဆိုတော့လူဝက်ချက်ကတော့ဒီနေ့နဲ့တိုင်းလိုက်မှာဘလူရှင်နေအကောင့်ချက်ပေါ်မလဲပေါ့နော်သူတို့မှပေါ်လာမဲ့လုပ်ပြီးဝီဌာနတွေကလည်းခုနကကုလို့အခုတချို့တွင်ဝန်ထမ်းတွေခေါ်လုပ်ခေါ်နေတာလည်းရှိတယ်လေနော်ဒီလိုမျိုးလေးတွေရှိတာဟိုတို့ကပေါင်းစပ်ပြီးတော့တက်နေတဲ့ပေါင်းစပ်လုပ်ပေးနေတာပေါ့နော်
အလုတ်ကန်ရှာဖွေရေးလုပ်ငန်းလုပ်နေတဲ့မဆင်မာကတော့အခုအလုတ်နားနေကြရတာကိုမေးထားပြီးနောက်ထပ်အလုတ်တစ်အကျွတ်ပြင်ဆင်စရာရှိရာကိုပြင်ချဖို့အကြံပြုပါတယ
်။လုပ်ငန်းတွေကပြန်ပြီးတော့မှစပြီးဖြစ်ပြီးစတင်ပြီးကောင်းပြီ။ဘုံကြီးကဖြစ်လာပြီဆိုတာနဲ့လူတွေအကုန်လုံးပြန်ခေါ်ကြရတော့မှာပဲ။ခေါ်ကြရပြီဆိုလို့ရှိရင်လုပ်ငန်းအဖွဲ့ကြီးကပို့ပြီးတော့ကောင်းလာတာပေါ့။ဒါမှမဟုတ်တော့လို့လေကိုကစက်ရက်တိကျစိတ်ကြီးနေပြီးတော့ခုထိမှနားနေရတဲ့လူတွေကအလုတ်ကန်ဖွင့်ရင်းစခေါ်ကိုရဲ့ကိုရဲ့ personality နဲ့ကိုရဲ့ပုံစံကြည့်ပြီးတော့မှလုံးရှာမခေါ်ရင်ကိုကဆုံးပြီးချုံရမယ်ဖြစ်တယ်ပါ။ကိုရင်ကိုကအားမလုံးဖြစ်ပြီးလည်းလည်းပပပြင်ကြပါ။ကိုကပါသွားပြီးတော့မှတန်တော်ဒီဒီစာပြီးတော့တက်ပလက်တွေရိုက်ကြည့်လို့လည်းရတယ်။ drop app ပေါ်တက်ပြီးတော့လည်းစာဖတ်လို့ရတယ်။အိုးငါတို့ငယ်ငယ်တုန်းကလို့လည်းလည်းရပါအဖအမေအပါဘလို့အပ်တဲ့ဟာတွေနဲ့အောက်လာဆောင်ရဲ့တရားတော်ကိုပဲသူကြီးတာခက်တကယ် professional ဆန္ဒအမျိုးလေးတွေကိုအခုအားနေတော့ခင်ထားကြပါလို့အမကတော့တန်ဖြစ်ချင်တာပေါ့နော်
။မတင်ချင်းကတော့အစိုးရကတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာအလုံဆိုင်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေပါရဲ့
။ကိုယ့်ဖက်ကလည်းတနင်္ဂနွေနေ့မှာခါကြဖို့ရယ်ပြီးတော့ဒီလုံဆိုင်ခွင့်လန်းကနေပြီးတော့လည်းတနင်္ဂနွေဆုံးတကယ်လို့အတက်လေးအတွက်ကျူးစားတဲ့လူအတွက်နေရာတစ်ခုထပ်ပြီးဖို့ပေါ့နော်အစိုးရအနေနဲ့လည်းကြီးညိုပေးဖို့ပြီးတော့ဒီကိုယ်နဲ့နေတဲ့နေရာမှာအလုပ်ဆိုင်ခွင့်လန်းတွေပြီးပြီးတော့ရဖို့ပေါ့ဒီဆိုးရဲ့ပြင်နေအလိုက်ကြီးဖြစ်တိုင်းအလိုက်ကြီးဖြစ်အကုန်လုံးကအဲ့လိုမျိုးသူ့ဟာနဲ့ဒီချပင်းနိုင်ဖို့ပေါ့နော်အဲ့လိုမျိုးရှိရင်လည်းမရှိတော့ချင်းရပါလိမ့်လို့အခုချိန်မှာလည်းဆိုတစ်ခါပြောတဲ့တိုင်းတိုင်းရင်းလို့မှာပဲအဲ့လိုဒီများနေရောဒီရားချက်ချက်ပြီးတော့အမတက်လို့ကြတယ်အဲ့လိုမျိုးအခုဒီမှာဒေတာမှာရှင်လည်းလုပ်ကြတယ်များဒီမှာပြောရတော့ဒီငယ်တွေပေါ့အဓိကအဓိငယ်တွေလက်တွေ့လို့ခေါ်ပြီးတော့အလုပ်လုပ်ပေးမယ်ဆိုလို့ရှိရင်တော့သူဆိုးတွေလည်းနေလာမယ်လို့ညီမအနေနဲ့တော့အဲ့လိုပဲခံယူပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်မှအေးအောင်ဇာနီနဲ့တိုင်ယန်ဂျင်းဆိုဖြစ်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တာဝန်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အသက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီမှာပိုင်းကနေပြီးတော့ထုတ်လွှင့်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်စားညွှန်ဦးပါ။ COVID-19 အရေးပေါ်အခြေအနေအရဒီထုတ်လွှင့်နေကြတဲ့လေလိုက်အစီအစဉ်စာစနေနေ့ညစနေကအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတစ်ပတ်တွင်ထူးခြားတဲ့သတင်းကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဖားကတ်မှာမြေပြူပြီးတော့လူအယောက်200လောက်သေဆုံးသွားတဲ့ကိစ္စပါ။ဒီသေဆုံးသွားခဲ့ကြတဲ့ရေမစီးကြောက်လုတ်သားတွေရဲ့ BNI ရဲ့ကာကွယ်ရေးဒါပြင်ဒီအဖြစ်အပျက်မှာဘယ်သူတာဝန်ရှိသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဥက္ကမောင်မြင့်နဲ့ဖားကတ်ဒေသအခြေစိုက်သတင်းတောက်ကုစောမိုးထက်သူနဲ့ဆွေးနွေးတော့မှာဖြစ်ပါတယ်။ကျွန်တော်အချင်းဆုံးဥက္ကမောင်မြင့်ကိုမေးချင်ပါတယ်ခင်ဗျာ။ပြောရမယ်ဆိုရင်တော့ဒီကိစ္စကလူပေါင်းအခုဆို200နီးပါးပေါ့နော်100ကျော်200နီးပါးရှိတဲ့ကိစ္စပေါ့ဒါကသဘောကပ်ပြီးကြောင်းလည်းမဟုတ်ပါဘူးဒါလူလုတဲ့ကိစ္စဆိုတော့ဒီကိစ္စမှာစီးပွားရေးကုမ္ပဏီတွေမှာတာဝန်ရှိလားအစိုးရဘက်ပိုင်းကပဲစီမံခန့်ခွဲမှုအားနည်းလို့ဖြစ်တာလားဥက္ကဋ္ဌမြင့်ဒီအဖြစ်ပြက်နဲ့ပတ်သက်လို့ဘယ်လိုများချုပ်ပြီးသုံးသပ်မိလဲခင်ဗျာ
ကျွန်တော်လွတ်တော်2015စကတည်းကကျွန်တော်တို့က2016-17လောက်မှာကျွန်တော်တို့ကဘီအာဒီကကျောက်ဆဲလွန်ကျွန်းတူးဖို့မှုကိုကျွန်တော်တို့ကတ်တပ်ဖို့အတွက်အကြီးစားတူးဖို့မှုတွေကျွန်တော်တို့ပိတ်သိမ်းလိုက်ပါတယ်အဲ့ဒီမှာကျွန်တော်အလက်စားကိုပဲကျွန်တော်တို့ဖွင့်ပြထားတယ်အဲ့ဒီဥပဒေက2019 January မှာဆိုလို့ရှိရင်တပ်ပလက်လက်မှတ်ထိုးပြီးမှဥပဒေထုတ်ထားပြီးပါပြီအဲ့ဒီဥပဒေကပါလဲဆိုလို့ရှိရင်ဧက50တရားတွေကိုပယ်ဖျက်ပြီးတော့မှာကျွန်တော်5ဧက3နဲ့3ဧကနဲ့နေဧက3နဲ့အဲ့လိုကျွန်တော်တို့ဥထွက်ပြီးပြီအဲ့ဒီဥစား2019မှာထွက်တဲ့အချိန်ဒီဥစားကိုကျွန်တော်တို့ကကျင့်သုံးလိုက်ရင်ဒီဥစားတွေကအလုံးအဖြစ်လာစရာအကြောင်းမရှိတော့ဘူးအဲ့ဒါကိုကျင့်မသုံးမဲနဲ့ဥစား regulation ဒီဥပဒေလိုနေတယ်ဆိုမှချိန်ဆွဲနေတဲ့အချိန်ကျတော့ဒီအကြီးစားတွေကဘာမှဆိုအမိတ်နဲ့ဒီဥစားတွေကိုပယ်ဖျက်လိုက်ရတော့မှကျွန်တော်တို့အလတ်စားတို့အသေးစားလက်လုပ်လက်စားတွေကိုပဲသူတို့ခွင့်ပြုရတော့မှအဲ့ဒီကိစ္စလေးကြားထဲမှာဝန်ကြီးဌာနတွေကတော့ပုံလုံးဒီနည်းနည်းလုံးထုတ်လို့ဒီ process ပေါ်နည်းနည်းကြာနေတဲ့အတွက်သူတို့ဖြစ်သွားတာပါကျွန်တော်လည်းအဲ့ဒါကိုစိတ်မပေါ့အဲ့
တော့ပြောရမယ်ဆိုလို့ရှိရင်ခုလကဦးခမောင်မြစ်ပြောရဆိုရင်နီးဥပဒေမထွက်နိုင်တဲ့အပြင်ကိုအာဏာပိုင်တွေဘက်ကလုတ်တအားနေတယ်ပေါ့ဒီနေရာမှာကျွန်တော်တို့ပြီးခဲ့တဲ့တလောတုန်းကဒီဖက်ကန်ကြောက်တွင်းနေနဲ့ပတ်သက်လို့ခဏရက်ထားဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်သေးတယ်လို့ကျွန်တော်သတိထားမိပါတယ်အဲ့ဒါဘယ်လိုဖြစ်လို့ပြန်ဆပြီးတော့လုတ်ဖြစ်နေကြတာလဲ
အဲ့ဒီဥစားလည်းတကယ်တကယ်တော့ကျွန်တော်တို့ကဒီ3လဆိုတဲ့ဟာပိတ်တာကိုကျွန်တော်တို့ကဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်အဲ့ရနေပြီးတော့မှဒီသက်ဆိုင်ရာတရားစာတမ်းနဲ့တပါဝန်ကြီးဌာနကိုတင်ပါတယ်အဲ့ဒီမှာကျွန်တော်တို့အောက်ခြေပြည်တဲ့အတွက်ဒီဥစားဘယ်လိုမလုပ်တင်ပါဘူးဘာကြောင့်လဲဆိုအဲ့လိုပိတ်လိုက်တယ်ဆိုလို့ရှိရင်ရေမစေးတွေပါတွေကအဲ့ဒီမလုပ်တဲ့နေရာမှာလွတ်လပ်တဲ့နေရာမှာသူတို့ကဝင်ပြီးတော့မှတူးတက်ပါတယ်ဒီဟာတူးလို့ရှိရင် ယူဆနစ်စင်နဲ့တိုင်းလဲပြူနေပါဆိုကျွန်တော်ကန့်ကွက်ပါတယ်ဒါပေမဲ့အဲ့ဒါကိုသူတို့အနေနဲ့ကတော့ဒီပိတ်လိုက်တာသိကောင်းနေပဲထင်တယ်အမှန်ပါတော့ဒီဥစ္စာကကျွန်တော်တို့အတွက်အန္တရာယ်ရှိပါတယ်ဘာကြောင့်လဲဆိုဒီမှာလုပ်နေတဲ့ကုမ္ပဏီက၄-၅ခုပဲရှိတော့တယ်ကျန်တဲ့နေရာတော့ရေအိုင်ကြီးတွေဖြစ်နေပြီလောလောလတ်လတ်လှုပ်ထားပြီးတော့မှရက်ထားတာက၄-၅ခုပဲရှိတယ်ဆို၄-၅ခုမှာကသူတို့ကနေရာတွေပေါ့ဦးကြတာပေါ့ဗျာဇူလိုင်၁ရက်မှာစာရင်မှာပိတ်တဲ့ချိန်မှာဇူလိုင်၂ရက်မှာသူတို့ကဝင်သွားကြတယ်အဲ့ဒီဝေခါဒီလုတ်ွက်တဲ့ကိုဘာကြောင့်လဲဆိုအဲ့ဒီကကုမ္ပဏီကလည်းအကုန်လုံးသူစိတ်ရတဲ့နောက်ဆုတ်သွားပြီဘာမှမရှိတော့ဆိုတော့ဖြတ်သွားတာနဲ့မိနစ်၅နာရီလောက်ကလေးဝင်သွားပြီးမှနေရာဦးကြတော့ပေါ့ဗျာသူသူဦးမဲ့ငါတူးမဲ့ဆိုတော့နေရာအဲ့မှာတတ်မှတ်ကြပြီးမှအဲ့လိုဖဲ့လို့တတ်မှတ်ကြတော့မှ၆နာရီခွဲလောက်မှတပတ်လောက်ဆေးရလောက်မိုးရွာထားတဲ့အတွက်အဲ့ဒီအเจ้าကနေရင်ဝင်ပြီးတော့မှရေသားဆိုင်တူကြီးကပြုတ်ကျလာတာပေါ့ဗျာရေတွေကိုအဲ့ရေတွေကနေပြီးတော့မှဆူနာမီလိုင်းလိုရိုက်ပြီးတော့မှနိုင်ငံကိုရိုက်လိုက်တယ်အဲ့ဒီကမ်းစက်မှာရှိတဲ့ပြေးနေကြတဲ့လွတ်နေတဲ့ရေမစေးတွေကလည်းအဲ့ဒီနိုင်ငံကနေတချင်ပြန်ရိုက်ကျလာတဲ့ရေနဲ့အတူပါလာပြီးမှအဲ့ကန်ထဲမှာရှုနေရှုကန်ထဲမှာရေနဲ့တည်ကြတာပေါ့ဗျာအဲ့လိုနေပဲသူတို့အဆုံးပါသွားကြတာပါ
ဟုတ်ကဲ့
ကဲကဲတော့မပိတ်ဖဲနဲ့ဆိုလို့ရှိရင်ဤတာကသူတို့တူခိုင်းနေတယ်ဆိုလို့ရှိရင်မိုးရွာလာနဲ့သူတို့လည်းကုမ္ပဏီလည်းဆောင်းဆောင်နေရတယ်ဆိုလို့ချင်းဘယ်သူမှမဝင်ရပါဘူးဥကတော့ကုမ္ပဏီထွက်ခွာလာတဲ့အတွက်လစ်လက်တဲ့နေရာမှာဝင်သွားတာဖြစ်ပါတယ
်အရေးကုမ္ပဏီတွေကထွက်သွားပြီးတော့ကုမ္ပဏီကမလုံနိုင်တဲ့နေရာမှာဘယ်သူကဝင်လုတာလဲကျွန်တော်နည်းနည်းမရှင်းလို့အဲ့နေရာမှာ
အဲ့ဒီနေရာမှာကုမ္ပဏီကထွက်သွားတော့ပေခွန်ရလောက်နေတဲ့နေရာမှာဒီမြစေးဆိုတာသဘောကကြောက်လေးပါလေးနည်းနည်းတော့ကြိုးလေးကြာမယ်ပါကြာမယ်ဆိုမှထင်ပြီးတော့မှသူတို့ကဝင်ပြီးတော့မှလက်လုံးလက်စားလေးတွေဒီမြစေးလေးတွေအနေအဝင်ယူကြတော့ဗောဗျာ
ဟုတ်ကဲ့ကျွန်တော်ကုစော်မူးထက်ကူမေးချင်ပါလေကုစော်မူးထက်ခုနကဥက္ကမောင်မြစ်ကိုမေးထားတဲ့မေးခွန်းနဲ့ပဲကျွန်တော်ပြန်ဆချင်ပါလေအခုဒီလူ200လောက်သေဆုံးခဲ့တဲ့ကိစ္စမှာကုစော်မူးထက်အမြင်ကျွန်တော်တို့ကလူတစ်ခုခုအပြစ်တင်တာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့စနစ်အတိအအနေနဲ့ဘဒူးပါဘလူနီယာမှာတာဝန်ရှိတယ်လို့ယူဆပါလေကုစော်မှုထက
်အဓိကအသာကတော့ဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတာကျွန်တော်တို့အစိုးရပဲတင်တော့အဲ့ဒီအစိုးရမှာလည်းသူကဒီသူအပိုင်းကြီးရှိတာပေါ့နော်အဲလက်ရှိကျွန်တော်တို့ဒီဖားကတ်မှာ6စင်းတူးတယ်ပေါ့နော်ဟုတ်ပြီ6စင်းတူးတာကအရင်ဦးသိန်းစင်အစိုးရလက်ထက်မှာအဲဒီလိုပဲပေါ့နော်ဒီဟိုဧက50ဟိုဧက100တို့ပေါ့နော်အဲ့လိုမျိုးဒီ2016မှာတက်တန်းတိုးပေးခဲ့တာပေါ့ဒီ6စင်းကိုအမှန်ကတော့လက်ရှိကြောက်စိမ့်တူးနေတဲ့လုပ်ငန်းရှင်တွေနဲ့အာဒီအာနာရှင်အာဒီဥသိမ်းစိန်ပေါ့ဥသိမ်းစိန်ဒီမိုကရေစီအစိုးရနဲ့လော်ဝါရိုက်ပြီးတော့မှဒါတိုးသွားတာတိုးသွားတဲ့အခါကျတော့လက်ရှိဒီကျွန်တော်တို့ဒီတက်လာတဲ့အစိုးရဖြစ်ကသူ့ရဲ့စီမံအုပ်ချုပ်မှုအောက်ကိုဒီနေရာရောက်လာတယ်စီမံအုပ်ချုပ်မှုကိုရောက်လာပြီဆိုတဲ့အခါကျတော့သူတို့ဘလို့ပဲတူးနေနေလက်ရှိသူတို့တူးနေတဲ့ဥပဒေအရကိုဟိုအရေးမဆောင်လိုက်တာမျိုးရှိဘူးဖက်ကမှကြောက်စိမ့်တူးတဲ့ကုမ္ပဏီအားလုံးဥပဒေမချိုးဖောက်တဲ့ကုမ္ပဏီတစ်ခုမှမရှိဘူးဒါပေမဲ့ဘယ်ကုမ္ပဏီမှအရေးကြီးတာမရှိဘူးကြက်တနာအဲ့တော့ဘာလဲဆိုလို့ရှိရင်အခုကုမ္ပဏီတွေ6သိန်းတူးနေတယ်သတ်မှတ်လုပ်ွက်မှာသတ်မှတ်စင်အားတောင်းရမယ်ဆိုတော့ဥပဒေတွေမျိုးဥပဒေတွေရှိပြီးသားအဲ့တော့ဟိုအဲ့ဒီဟာတွေကိုလက်ရှိအစိုးရရဲ့လုပ်ပိုင်ခွင့်ရှိတဲ့လူတွေအဲတက်ဆိုင်ရာဌာနအာရဘိုင်အဖွဲ့အစည်းတွေကရည်ရွယ်ရှိနေတယ်ရည်ရွယ်ရှိတဲ့အခါကျတော့မဖြစ်တင်တာတွေဖြစ်တာပေါ့ဒီစီးကားမဲ့တူးဖို့မှုတွေအဆက်တွေကဘာဖြစ်လာလဲဆိုလို့ရှိရင်အဲကျွန်တော်တို့ဒီ6သိန်းကမ်းပါးကြီးတွေဖြစ်လာတယ်ပေါ့နော်ကျောင်းစင်ကမာကြီးတွေဖြစ်လာတယ်နိုင်ငံကြီးတွေဖြစ်လာတယ်ကျွန်းကြီးတွေခြံကြီးတွေဖြစ်လာတယ်ပေါ့နော်အဲ့တော့အကြီးကကျွန်တော်ချုပ်ပြီးပြောရရင်အဲဒီကျောင်းစင်ထုတ်ပုံမှုနဲ့ပတ်သက်လို့ရှိရင် LFT အစိုးရဟာလက်ရှိသူတို့ရဲ့လုံပိုင်ခွင့်သူတို့ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကျောင်းစင်ထုတ်ပုံရေးလုပ်ငန်းတွေကိုဘာကြောင့်နိုင်နေမကင်ခင်မကင်တွေ့နိုင်တာလဲပေါ့နော်အဲ့တော့ဥပဒေအတိုင်းမလုပ်တဲ့ကုမ္ပဏီတွေကိုဟလာဘာကြောင့်အရေးယူတာလဲဒါကျွန်တော်သေးတာတော့ပြောရတဲ့အချက်ပေါ့နော်အဲ့တော့ဘာလဲဆိုတော့ဒီလုံငန်းရှင်တွေကိုဟလာဥပဒေပေါင်းအတွင်းကနေမှအဲဒီခုံသိကရှိရှိလောက်ကင်နေအောင်အစိုးရအနေနဲ့စီမံဆောင်ရွက်ပေးဖို့လိုအပ်တယ်လို့ဒီအခြေခံလူသားကဒီမစေးတပားတွေကိုလည်းဥပဒေပေါင်းအတွင်းကနေမှဟလာခုံသိကရှိရှိဟလာလောက်ကင်စားတော့နိုင်အောင်ကျောက်ဆင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလောက်ကင်စားတော့နိုင်အောင်အစိုးရကစီမံခန့်ခွဲဖို့အဲဒါပြက်ပွက်နေတဲ့အတွက်ဒါဒီဖြစ်စဉ်တွေဖြစ်တာလို့ပဲကျွန်တော်ကတော့ပြောချင်တယ်အဲ့တော့ဘယ်သူမှတာဝန်ရှိလဲဆိုတော့ကျွန်တော်တို့အုပ်ချုပ်နေတာအစိုးရဖြစ်တဲ့လူပဲအစိုးရမှာပဲတာဝန်ရှိတဲ့လူပဲပြောချင်ပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဥက္ကမောင်မြေကဘယ်လိုယူဆပါလဲခင်ဗျာကုစုံမှုထက်ပြောတာကတော့ဒီလုပ်ငန်းရှင်တွေပုံမှန်သေချာအာဏာပိုင်တွေနဲ့မကိုက်တွယ်နိုင်ဘူးပေါ့နော်ဥက္ကမောင်မြေအမြင်သိချင်ပါတယ်
ကျွန်တော်တို့ကဒီကျူပုံကျူစနစ်ပေါ့ဗျာသူတဲ့ mind design က open pick ဆိုကြတဲ့ကျွန်တော်တို့သိပြီးသား user ကကျင်းလင်းပွင့်ကျူတယ်ဆိုကြတဲ့ဒီအန်ဒီသိရှိတယ်ဆိုတော့ကျွန်တော်တို့သိပြီးသားအန်ဒီရှိတဲ့အတွက်ဒီဟာကိုကျွန်တော်တို့ကပြုပြင်ပြောင်းလဲခြင်းနဲ့နောက်တဘာဝလည်းပတ်ဝန်းကျင်နဲ့အကြီးကြီးဆုံးနောက်ပြီးတော့မှ user ကလည်းအက90တရားဆိုတာလည်းတကယ်ကိုဟိုတဘာဝပတ်ဝန်းကျင်နဲ့မကဘူးကျွန်တော်တို့ရှိသည်မြေဒုရေဒုပါအကုန်လုံးကဒုက္ခရောက်တယ်ဘာလို့လဲဆိုအဲ့ဒီကရှင်ပြလာတဲ့မြေစာတရားဥရချောင်းနဲ့ရောက်တယ်နောက်ပြီးတော့မှဒီမြေစာတရားကျွန်တော်တို့ဟိုဖက်ကဆိုင်းတောင်လုံးကင်းမှဆိုရွာတရားအကုန်လုံးဒီမြို့တွေကမြေစာပုံအောက်နားမှာနေနေကြရတာအလုံးကမြေစာပုံကြီးတွေကန်ရံပြီးတော့မှအဲ့ဒီနားမှာနေနေရတာဒီမြေစာပုံကြီးတွေပြုံးနေပတော်မှကျွန်တော်တို့ဖက်ကလုံးကင်းဆိုင်းတောင်မှာရှိတဲ့လူတွေအလုံးတည်နေတယ်ရာသူပြက်တရာဖြစ်နေအဲ့ဒါကိုကျွန်တော်မြင်တဲ့အတွက်ကျွန်တော်တို့ကဥပဒေအနေနဲ့ဒီကြီးစားရုပ်ပဲဖြက်ပြီးတော့မှအလတ်စား၅ဧက၃ဧက၄ဧက၄ဧကလို့အဲ့ဒီမှာ mind design ကကျွန်တော်တို့ဘယ်လိုပြောင်းမှုလဲဆိုတော့ကျွန်တော်တို့ underground အနေနဲ့ကျွန်တော်လုပ်မယ် underground အနေနဲ့လို့ရင်ဒီရေစာတွေလည်းပြည့်စရာမလိုတော့ဘူးထို့အတူဒီကြောက်အထက်ကလည်းပေါက်ထဲမှာပဲကိုယ်ကောင်ရှာဖွေသိမ်းချထားနိုင်တယ်နောက်မှရေစာပုံမရှိတဲ့အတွက်ဒီရေမဆေးဆိုတာလည်းမရှိတော့ဘူးရေမဆေးတွေကိုလည်းကျွန်တော်တို့ကသူတို့ရဲ့အသက်မဝမ်းကြောင်းလုပ်ပေးဖို့အတွက်ကျွန်တော်တို့ကသူတို့ကိုအရေကမှာတပိုင်တနိုင်နေနဲ့ကျွန်တော်ချက်ကားပေးပြီလဲလို့လဲဆက်လုပ်ခိုင်းတာပြီးပြီအဲ့လိုကျွန်တော်က transition နဲ့သွားနေတာ mind design ကတော့ကျွန်တော်တို့ကြောက်ပြီးတွေးပြင်းကြည့်လို့ပေါ့ဗျာ
ဟုတ်ကဲ့
အဲ့လို underground တူနဲ့ပြီးတော့မှဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာတော့တော်တော်လေး underground တူနေတာလေကျွန်တော်သတိထားတယ်တံပေါင်းနေပါနဲ့သူ့ရဲ့ချင်းကြတံပေါင်းနေပါရင်နဲ့တိဆောက်ပြီးတော့မှတုတ်တဲ့ချင်းကြတော့တော်တော်လေးအဆင်ပြေပါတယ်။အဲ့ဒီကိုကျွန်တော်ဖြစ်စေချင်တယ်။ကျွန်တော်တို့ဒီလောက်ပဲရှောက်ရင်တောင်မှကျွန်တော်တို့က mind design EMP SI တို့ပါတော့ကဒီ mind design ကိုကျွန်တော်က first priority နေနဲ့ဒီ underground to pass ဆိုလို့ရှိရင်ကျွန်တော်တို့ကချင်းချက်မရှိသူတို့အရင်ပေးမယ်။ open pick ဆိုလို့ရှိရင်ကျွန်တော်ကသူတို့တော့နည်းနည်းစီစီဘီမှာပေါင်းဝင်ရင်ပါ냐 EMP တွေနဲ့ညနေမှာလုပ်ပြမယ်အဲ့လိုကျွန်တော်လုပ်ထားပါတယ
်ဟုတ်ကဲ့
ကျွန်တော်ကဒီဥစ္စာကိုလုံခဲ့တဲ့ကျွန်တော်နှစ်20လောက်ကလေးဖက်ကရောက်ကလေးကကျွန်တော်စူးစမ်းနေတာပ
ါကုသမှုတက်ခုနထောက်ပြတဲ့အချိန်မှာလုပ်ငန်းရှင်တွေဘက်ကလည်းစီကံမလိုက်တာဘူးအစိုးရတွေဘက်ကလည်းခုနပြောလို့သွေးချာချာပိုင်မနေနိုင်ဟိုမကင်တွယ်နိုင်မှုဒီအချိန်တွေထောက်ပြတယ်ထို့နည်းတူပဲကျွန်တော်တို့ဒီရေမဆေးလုံသားကြီးကိစ္စပါရေမဆေးလုံသားကြီးရဲ့လုံခြုံရေးအတွက်အထူးစီမံတာတွေမရှိဘူးလားခင်ဗျာ။ဘာလို့လဲဆိုတော့ဒီတည်ဆုံမှုတွေဒီမြေပြိုမှုတွေတည်ဆုံမှုတွေကအထက်ထပ်ဖြစ်နေတော့ဒီရင်ဆေးလုံသားတွေပြည့်လုံခြုံမှုနဲ့ပတ်သက်လို့ရောဘာတွေဆောင်ရွက်ထားတာရှိပါလဲ။အဲ့ဒါတွေကလုံလောက်မှုရှိရလားခင်ဗျာ
။ရင်ဆေးလုံသားတွေနဲ့ပတ်သက်လို့တော့ဘာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။အလုံးသမားအခွင့်အရေးအလုပ်ငန်းအခွင့် safety ပေါ့နော်။ဘာတစ်ခုမှမရှိဘူး။အကျွန်တော်တို့2015ဒီကန်ထာစီပြောင်းစုပေါင်းဒေသဘုံမှာမှုဖြစ်စဉ်နည်းကဒါဖက်ကမှာဒီလိုမျိုး landslide ဖြစ်လို့ရှိရင်ဒီလိုလူတွေဆုလိုက်ပြုံလိုက်အဲတည်တတ်တယ်ဆိုတာကလည်းဒါမြန်မာနဲ့မဟုတ်ဘူးကမ္ဘာလုံးနဲ့ပြည်ဒါပေမဲ့အစိုးရတွေဒီနေ့ချိန်ဒီလူတွေနဲ့ပတ်သက်ပြီးတော့ဘာမှကင်ကွယ်ဖြစ်ရှင်းတာမရှိဘူးပေါ့နော်အဲ့တော့ဘာလဲဆိုတော့ဒီရေမဆေးသမားတွေ2015ခုအဲဒီကန်ခါဗီဇာပုံဖြစ်ပွားပြီးတဲ့နောက်ပိုင်းကျွန်တော်တို့လက်ရှိဂျီမာပြည်ဆိုင်ရာဌာနတွေကပြုစုထားတဲ့စည်းရင်းတွေပေါ့နော်ဒီလူမှုကွန်ရက်အသင်းကပြုစုထားတဲ့စည်းရင်းတွေရဲစခန်းတွေကပြုစုထားတဲ့စည်းရင်းတွေရရှိရှင်းဒီတော့600ကျော်သွားတယ်။ဒါတည်ဆုံးသွားတဲ့ဒီပေါ့နော်ဒီ2015ကနေ2020အတွက်ပေါ့ဒီနေ့ဖြစ်တဲ့ဖြစ်စဉ်အတွက်ပေါ့နော်အဲ့တော့ဗာလဲဆိုတော့အဓိကကျွန်တော်တို့ပြောချင်တာကဒီရေမဆေးသမားတွေဒီလိုတည်သွားတဲ့600ကျော်ဆိုတာကလည်းဒီရေမဆေးသမားအများကြီးပဲဒီကြောက်စင်းဒီ binding လုပ်ငန်းတွေနဲ့ပတ်ဆက်ဆက်တဲ့ဆိုတာကတည်ဆုံးမှုပေါ့အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်တဲ့ဟာကနည်းတယ်အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်သွားပြီဆိုလို့ရှိရင်ကုမ္ပဏီတွေကဒီမနာချေရွက်ဖြစ်ဖြစ်အဲဒီညနာကြီးလိုပဲပြောပြောပေါ့နော်အဲတင်း100ကဒီ300 200အဲ့လိုမျိုးပြေးကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီရေမဆေးလုပ်သားတွေကအကုန်လုံးခွင့်ရေးဆုံးရှုံးနေတယ်ကောင်းတဲ့တကယ်လို့ရလာချင်ရှင်လဲထိုက်ထိုက်တိုင်တိုင်သူတို့ဘာပြင်ထားတာကိုမရှိဘူးတကယ်တကယ်ဟိုဒီလိုအစိုးရတန်တွေကိုကြတော့ဒီရေမဆေးလုပ်သားတွေပဲခံရတယ်ပေါ့နော်ရေမဆေးလုပ်သားတွေကိုနောက်ကနေကြိုက်တွေ့တဲ့ရေမဆေးလုပ်သားတွေကခုလိုရေမဆေးလုပ်သားတွေတည်သွားတဲ့အပေါ်မှာအဲဘယ်လိုတောင်းယူမှာလဲ
လူမှုရေးရာတာဝန်ယူပါလားဥပဒေဆောင်ရာတာဝန်ယူပါလားအဲ့ဒီဟာဒီမှာလည်းအစိုးရကခိုက်ပြဖို့အားနည်းဆိုတခါမှပူရှိသေးတာပေါ့နော်အဲ့ဒီအပိုင်းဒီမှာအစိုးရကတခါမှဒီဟာတွေနဲ့ပတ်သက်ပြီးတော့ပြောတာဆိုတာမကြားဘူးစဉ်းစားပြီးတာမကြားဘူးပေါ့နော်အဲ့တော့ဒီရေမစေးတီကိုဟာလာတည်ဆုံးမှုတွေရှော့ချဖို့ဆိုလို့ရှိရင်ရေမစေးတဲ့ရေမွေးတဲ့လောဘတွေကရေမစေးတွေကိုတာဝန်ယူဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါမှသာရင်ဒါကိုယ်ညာရှိတဲ့ရေမစေးဘူးအန္တရာယ်ရှိတဲ့နေရာကိုမသွားဘူးမလာဘူးမရှာဘူးမသူ့ကိုဒါတွေကိုထိန်းကြောက်လာမယ်အဲ့လိုပုံခဲနဲ့ကြောက်ကောင်းရရင်ပြီးရောမင်းတို့ကြိုက်တဲ့နေရာရှာမင်းတို့ဟာလာသေလဲငါလည်းမဆိုင်ဘူးသေရင်တော့အဲဟိုလာငါရောစရာလည်းမလိုဘူးငါဘာမှတာဝန်ယူစရာလည်းမလိုဘူးပေါ့နော်အဲ့ဒီပုံစံမျိုးတွေညနေလဲဘဲပစ်လောက်နေတဲ့အခါကျတော့ဟာကျွန်တော်တို့ဒီရေမစေးဒီဒန်စာဒီအခြေခံဒီဒန်စာတွေမှာကအဲ့ဒီဆုံးရှုံးမှုတွေကိုလှုပ်အားဆုံးရှုံးမှုတွေကိုရရှိလာတဲ့ကြောက်စင်းရဲ့သာဒီကောင်းမှုချက်ပြီးတော့အနေနဲ့ခံနေရတဲ့အတွက်ဒီဟာဒီကိုအစိုးရကတိတိယောက်ယောက်ကင်ပြီးဖြည့်ရှင်းဖို့တော့လိုအပ်ပါပြီအစိုးရကပဲလုပ်နေတာပေါ့တခြား NGO IGU အဖွဲ့အစည်းတွေကဒီမစည်းတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှလုပ်ပြီးတာဒီခါကမှမရှိသေးဘူးဗျာ
အဲ့မှကျွန်တော်တခုမေးချင်တာကဒေါ်ဆန်းစုကြည်ဆွနူးပွဲပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆောက်လုပ်ရေးလုပ်သားတွေကိစ္စဆွနူးပွဲမှာဒေါ်ဆန်းစုကြည်ကဒီဖက်ကန်ကိစ္စနဲ့ပတ်သက်လို့မှတ်ချက်ပြောသွားပါတယ်အဲ့ထဲမှာကျွန်တော်နဲ့နှစ်ချုပ်ပြောရင်အခုဒီကွယ်လွန်သွားတဲ့သူတွေတဲမှာလေတရားမဝင်တူးနေတဲ့သူတွေအတော်များများပါပါတယ်တရားမဝင်သွားပြီးတော့ကြောက်တူးနေတယ်ဆိုတာဟာတရားဝင်အလို့ရှာဖို့ခက်ခဲနေတဲ့အခြေအနေတွေကိုကျမတို့နိုင်ငံမှာတိုင်းတာတစ်ခုထိရှိနေတယ်ဆိုတာဖော်ပြနေတာပါလေသူပြောသွားပါလေအဲ့တော့ဒီနေရာမှာကျွန်တော်သိထားမိတာကဒီရေမစေးလောက်သားတွေကတရားမဝင်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာအဲ့တော့အဲ့ကိစ္စအဲ့ပြဿနာကြီးကဘယ်လို့မှရှင်းလို့မရတော့ဘူးလားဖားကတ်မှာကိုစော်မုတ်ချက်
တရားမဝင်ဆိုတာကအဲကျွန်တော်တို့ဖားကတ်မှာကကြာပြီကြဘယ်ကဟိုပြောမစမရှင်သူကဟိုဒီဟိုကျဲဥအစရှာမရတယ်လို့ပဲအဲ့တော့ဒီရေမစေးလောက်သားတွေကဒီဆောက်စင်းတူခေါ်ရေးကုမ္ပဏီတွေကစုပြည်မီတာဘုံဒီမှာဒါရှာကြတယ်ပေါ့နော်အစုပြည်မီတော်သူကရှာကြတယ်စုပြည်မီတာဘုံဒီကဒီဥပဒေတွေသူကတက်လာပြီးတဲ့နောက်ပိုင်းဆောက်စင်းတူတဲ့ကုမ္ပဏီကမိသားတွေမတော်တော့အဲသူတို့ရဲ့ဒီဧသတွေຢာပေါင်းများတဲ့ဟိုအဝင်းနေထဲမှာပဲအဲထည့်ထားတယ်ထည့်ထားပြီးတော့မိုးရင်းရောက်လို့ရှိလို့ရှင်ရှာတယ်ပေါ့နော်မိုးရင်းရောက်လို့ရှင်အစ်စီရှာတယ်ပေါ့ဟိုကျင်းထဲမှာမတူဘူးနဲ့အဲ့တော့ရေမစေးလူတန်းသားကမိသားဘုံကြောက်တယ်မိသားစုပျောက်သွားတဲ့ခါကျတော့ဘေးကိုရောက်လာလေဆိုတော့မိသားစုပျောက်တဲ့ခါကျတော့ဒီလုပ်ပတိတွေကိုရောက်တယ်လုပ်ပတိတွေကိုရောက်လာတဲ့ခါကျတော့အာဒီမှာလုပ်ပတိတွေတော့မင်းတို့အဲ့လိုလိုအချိန်ပြည့်တော့မရှာနဲ့ငါတို့အချိန်နဲ့သတ်မှတ်ပြီးမြင်ငါတို့စက်ပြီးကားပြီးဟာလာနားတဲ့အချိန်စီထိုးတဲ့အချိန်စီဖြည့်တဲ့အချိန်တန်လာကြီးရှိတယ်အဲ့တော့အဲ့ဒီအချိန်လေးမှာဟာလာမင်းတို့ရှာခွင့်ပေးမယ်ဆိုပြီးတော့ဒါကျွန်တော်တို့ delete ထုံးစာပေါ့ကျွန်တော်တို့ data delete ခေါ်တာပေါ့ဒါအာတာပိုင်ဖွင့်စည်းတယ်လည်းနားလည်းပြီးထားတာအဲ့တော့အဲ့ဒီလိုမျိုးတွေရှာခွင့်ပေးလို့ရှင်တယ်စောက်ဝတီတက်တဲလာတဲ့အတွက်ဟလာအကုန်မကြီးဘိုးတော်ဖောက်တာတွေဟလာဒီဆရာတရားတွေဒီရှိုးလာမျိုးတွေပေါ့ကုမ္ပဏီတဲ့ရေမစေးကြမှာ conflict ကြီးဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာတဲ့ခါကျတော့နားလည်မှုအနေနဲ့ပထမတော့တရက်ကိုနှစ်ချိန်ပြေးတာဟလာနေ့လည်17နာရီကနေနေ့လည်7နာရီအထိပေါ့နော်အဲညနေ4နာရီနဲ့6နာရီအထိအဲနောက်ပိုင်းမှာကုမ္ပဏီတွေကအဲဒီရေမစေးသမားတွေသူအဲ့ဒီအချိန်ကြီးပြတော့ညနေ2ချိန်နဲ့ပြေးတယ်ညနေ2ချိန်နဲ့ပြေးတဲ့ခါကျတော့ရေမစေးသမားတွေ4နာရီနဲ့6နာရီရှာခိုင်းတယ်ပေါ့နော်အဲ့ဒီလိုမျိုးရှာနေတဲ့ရေမစေးလူတန်းသားတွေကနောက်ဆုံးငါဖြစ်သွားတော့မိသားဘုံမှာရှာလို့မရဘူးလုံပတ်ဒီတွေကိုရှာတယ်လုံပတ်ဒီကခွင့်ပြုတဲ့အချိန်ဟလာသူတို့ဝင်ပြီးရှာကြတယ်ရှာလို့ရပြီဆိုလို့ရှင်လေသူတို့ဝင်ခွင့်ပြုပြီးရှာတယ်ဆိုပေမဲ့ဟလာရှာလဲရှာထိုင်နေတယ်ဆောက်ကောင်းရတယ်ဆိုလို့ရှင်တခါအဲအဲ့ဒီမှာရှိတဲ့လုံလုံရေးရေးနဲ့တိန်းတာမျိုးစစ်တပ်နဲ့ပေါ်တိန်းတာမျိုးပေါ့နော်အဲတစ်ဖက်နဲ့တစ်ဖက်ကဗာလဲဆိုတော့ကုမ္ပဏီကဗာပြောလဲဆိုတော့ငါတို့ကနိုင်ငံတော်ကိုခွန်ဆောင်ထားတဲ့အဲ့ဒါလောက်ပတ်ကိုတူးနေတာဖြစ်တဲ့အတွက်ဒီကြောက်ကိုရေမစေးတွေလက်ထက်ရောက်သွားလို့ချင်းအစိုးရကငါတို့ကိုတရားယူလို့အရေးကြီးခံရမယ်ပေါ့တခါရေမစေးတွေဘက်ကကြတော့ဘာလဲဆိုတော့မင်းတို့ခွင့်ပြုလို့ဝင်ရှာတယ်အဲ့တော့မင်းတို့ခွင့်ပြုချက်နဲ့ဝင်ရှာတဲ့ဝင်ရှာခိုင်းလို့ရတဲ့ကြောက်ကိုမင်းတို့သိမ်းလို့မရဘူးငါတို့ပဲပိုင်နေဆိုတဲ့ဟာမျိုးကြီးဖြစ်ပြီးတော့မှအဲ့မှာကုန်တဲ့ရေမစေးတွေချမှာပြဿနာတွေဖြစ်တာပေါ့နော
်ဟုတ်
ကဲ့ဘာလဲဆိုတော့ဒီအဓိကရေမစေးတွေကခုနပြောသလိုဥပဒေအကြောင်းအရာကြည့်တယ်ဆိုလို့ရှိရင်ဒါတမယာရဲ့လုပ်ွက်တွေဝင်လာတဲ့ဥရေချောင်းရတရားမဝင်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီကတရားမဝင်ဝင်ထုတ်တဲ့ကြီးမစည်းကြီးကကျူးလွန်ခြင်းကိုကျူးလွန်နေတာတော့မဟုတ်ဘူးတကယ်ကိုစောင့်ဝင်ပြီးအစမကြည့်ပြီးအလုတ်ကင်စားပြီးဟလာဟိုနေဖြစ်နေတဲ့ဟာတွေပေါ့အဲ့တော့ဟိုတချို့ကလည်းချမ်းသာကြည့်လို့ဒါပေမဲ့လူကတော့ဘာလို့ဆုံးရှိပါပဲပေါ့လေအဲ့တော့ဘာဖြစ်လဲဆိုတော့ဒီကြီးမစည်းလူတန်းသားကတရားမဝင်လို့သုံးလို့ရှိရင်အဲ့မှန်တယ်ဟုတ်ပြီတရားမဝင်ဘူးဆိုတာလည်းဥပဒေကြောင့်အရှိတယ်မှန်တယ်ဒါပေမဲ့ညနေနေထားရဒီမစည်းလူတန်းသားတွေကိုနိုင်ငံတော်ကဘယ်လိုအလုပ်ကိုင်ရှာဖို့ပြီးမှလဲ ဲ့တော့ဒီမနေ့ကဖြစ်သွားတဲ့ဖြစ်စဉ်မှာဆိုလို့ရှိရင်လေသူကမြေသားဘုံမှာရှာရမယ်ကြီးပြကုမ္ပဏီကမတူးတော့ဘူးဟလာရေတွေဝင်လို့လုတ်ပတ်ပြူထားပြီးခင်တယ်တခါပုံမဏီကအဲ့ဒီကရေတွေဝင်လို့ထားပြီးခဲ့တဲ့လုတ်ပတ်ကြီးရဲ့နိုင်ရမှာရှိတဲ့ကြောက်ကြောပေါ့ကြောက်ကြောရှိတဲ့မြောင်တက်ထိုးကြတက်ပြီးတော့တပိုင်းတိုင်းထိုးကြတာအဲသူတို့ဒီတယောက်သူတယောက်နိုင်ငံလုတ်ခန်းဆက်ပြီးကြပေါ့နော
်ဟုတ်ကဲ့
အဲ့လိုတယောက်ခန်းဆက်ပြီးနဲ့ထိုးကြထိုးကြတာဆိုတော့ဒါဒီနိုင်ငံတော်ကဒါတရားဝင်လိုင်းချင်းချထားမပြီးတဲ့ကြောက်စိမ့်တော့မထိုးတဲ့အတွက်ဒါဒီတရားမဝင်ဘူးလို့တော့ဥရိချောင်းရကြည့်မယ်ဆိုပြောလို့ရတယ်ဒါပေမဲ့ဒီတရားမဝင်တဲ့ဒီအခြေခံလူ့ရန်သားအထူးသဖြင့်ဒီလိုနိုင်ငံတော်ကကြောက်စိမ့်နဲ့ပတ်သက်လို့ဥရိပေါင်းတွင်းကဒီဆိုတဲ့ကကြည့်ပြီးပုံစားတော့နိုင်အောင်ကုန်မူတော့ဒီစီရောဒီကိုစားတော့နိုင်အောင်ဒါရီလုပ်ပြီးပြီလဲဆိုတဲ့ဒီကမျိုးကျွန်တော်တို့ကဒီစီမှုတက်တာမေးရဖြစ်တယ်
အခုမှမြစ်ကိုကျွန်တော်ဆက်ပေးလိုက်ပါတော့မယ်ကျွန်တော်လည်းအချိန်လေးသိပြီးရှိတော့အဲ့တော့ကျွန်တော်ခုနကကုစော်မှုထက်ပြောသွားတဲ့အထဲမှာရေမစေးလုပ်သားတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ဥပဒေအရအခုမှမြစ်တို့ကဒီလူလူကုစော်ရီဆိုတော့ကုစော်ရီဆိုတော့ဒီဥပဒေအရထွက်လာပြီးညဥပဒေစောင့်နေတယ်ပြောပါတယ်အဲ့တော့ရေမစေးလုပ်သားတွေရဲ့အခွင့်အရေးလေမစေးလုပ်သားတွေရဲ့အန္တရာယ်ကိုအကာအကွယ်ပေးဖို့ကိစ္စတွေနဲ့ပတ်သက်လို့ကောဒီညဥပဒေထဲမှာဘယ်လောက်ထိစဉ်းစားထားပါလဲခင်ဗျာဥခမောင်မြစ်တို့ဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စကိုအစိုးရကကျွန်တော်တို့ကသူတို့ရဲ့စာဝတ်ညီရေးအတွက်ကျွန်တော်တို့အမျိုးမျိုးကျွန်တော်စဉ်းစားပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်ကမှကျွန်တော်တို့ vocational training school တွေဖွင့်မယ်ကြောက်တွေးကြောက်ဖြတ်တွေလုပ်မယ်သူတို့ကိုတွေးခိုက်မယ်ကြောက်တွေပါတယ်ထွက်တဲ့ value added ပေါ့ဗျာသူတို့အဲ့လိုလုပ်မယ်လုပ်ပြီးလို့ရှိရင်သူတို့ကိုဘာကြောင့်လဲဆိုကျွန်တော်တို့ကဒီကြောက်ရှာတဲ့ဟာကြီးပဲမဟုတ်ပဲနဲ့ကြောက်တွေးကြောက်ဖြတ်တို့နောက်ပြီးတော့မှဒီကျောင်းနဲ့ပတ်သက်တဲ့ဗဟုပညာတို့ပါတော့ကျွန်တော်အကုန်လုံးဒီဥစ္စာတွေကဝင်ကြီးလူငယ်ပြန်ဝင်ကြီးဦးဝင်းမြအေးလာတဲ့အချိန်မှာကျွန်တော်အကုန်တိုင်ပင်ပြီးပါတယ်ဒါတွေကကျွန်တော်တို့မကြခင်ပုံဆောင်တော့ပါဘာဒေါ်စန်းစုကြည်ကလည်းဘယ်လိုအလုပ်လက်မဲ့တွေကိုဘယ်လိုလုပ်ပေးရမလဲဘာတွေလုပ်ရမလဲဆိုတာကျွန်တော်တို့ဒီမှာကအဲ့ဒီ vocational training school တွေပါဖွင့်ဖို့လဲအရင်နေ့လုပ်နေပါပြီမြေနေရာတွေပါလည်းရှိပါပြီထို့အတူကျွန်တော်တို့ကဘာလို့ဒီလဲဆိုတော့ဥစ္စာကအကောင့်ချေဖို့ပဲလိုပေါ်တော့လေကျွန်တော်အလုံးရွေကျဲတော့ရှိပြီ။ဒီရည်မကပါဘူးကျွန်တော်ဥကြီးရွာလေးဆိုလို့ရှိရင်အင်ဂျင်50ရှိတာ100ရှိတာ200ရှိတာဆိုကျွန်တော်တို့ကသူတို့ cash for walk ဆိုပြီးတော့မှဥမာလမ်းခင်းမဲ့ဆိုလို့ရှိရင်300ကျွန်တော်ချပေးပါလေ။အင်ဂျင်200ရှိတယ်ဥစားအင်တော်စု200အင်ဂျင်200လောက်ရှိတဲ့ဟာပေါ့။ဘာကြောင့်လဲဆိုသူတို့ကိုအမှန်တော့ပတ်စံအလကားပေးလိုက်တာ။အဲ့ဒီအလကားပေးတဲ့ဥစားကိုအဲ့လိုဖြစ်စီပဲနဲ့ကဲခဲလို့လမ်းချင်းကြတဲ့နဲ့တံပိုးကိုကျွန်တော်ပေးချေပေးမယ်ဆိုအဲ့လိုလမ်း300ပုံမယ်ဆိုကျွန်တော်300ပေးလိုက်သူတို့ကသူတို့ဖြင်းအဓိကကတော့ဒီယမရှိဒီ migrant တွေကလည်းနေရာတကာလာရတဲ့အချိန်ကျတော့သူတို့ရဲ့ဥစ္စာစိတ်ဝင်စားမှုပေါ်ဘူတီမှကျွန်တော်တို့ကအမျိုးမျိုးလုပ်ပေးဖို့ကျွန်တော်တို့စဉ်းနေလဲရှိပါတယ်တချို့ဆိုလက်သမားတချို့ဆိုကားပြင်းတချို့ဆိုလို့ရှိရင်ရန်ရမောင်းနေပေါ့ဗျာအလုံးကျွန်တော်တို့စီရင်ထားပါတယ်ဒီဥစ္စာတွေကလည်းမကြိုက်ရင်ကောင်းတယ်ပေါ်လာတော့မှာပါဘာကြောင့်လဲဆိုကျွန်တော်တို့ပြည်ပြည်သားတွေပဲဖြစ်တဲ့အတွက်သူတို့လည်းကျွန်တော်တို့ကတတ်နိုင်တဲ့ဘက်ကနေ awareness ပေးပြီးတော့မှသူတို့ခြေတော့ပေါ့သူတို့ရက်တည်နေအောင်ကျွန်တော်တို့ကအကုန်လုံးသူတို့အသက်မဝမ်းကြောင်းပညာလေးတွေသင်ပေးဖို့လည်းကျွန်တော်အလုံးစီရင်ထားပါတယ်ဒီကိစ္စတွေကျွန်တော်အလုံးပါဝင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်မလို့ကြောက်စိတ်မှုကလည်းနေရာတပါအလွယ်တကူလွတ်လပ်စွာသေယူနိုင်တယ်ဆိုလို့ရှိရင်ဥမာမော်လ်ပြည်လူညမျိုးမှာကျွန်တော်တို့ကဖွင့်နိုင်မယ်ဒီကြောက်ပြေးကြောက်ပြတ်လုပ်နိုင်မယ်ဆိုလို့ရှိရင်ဒီဥစ္စာတစ်ဖက်နိုင်ငံတိုင်းကိုကျွန်တော်ရောင်းနိုင်တယ်ထို့အတူမူဆယ်လောက်မှာကျွန်တော်လုပ်နိုင်တယ်ဆိုလို့ရှိရင်လည်းပြုတ်ပြိုဒီပတိတို့ဘာတို့လက်ကောက်တို့ရောင်းနိုင်တယ်အဲ့လိုလေးဖြစ်အောင်ကျွန်တော်ကြိုးစားနေတယ်ဒါပေမဲ့အဲ့ဒီမှာကဘာဖြစ်လဲဆိုတော့အရင်ကနှစ်ပေါင်း50လောက်ကအတွေးခေါ်နေတဲ့ဒီကြောက်စိမ့်ကကျွန်တော်တို့ပဲပိုင်ရမယ်အပြင်မထွက်ရဘူးဘာညာလဲကျွန်တော်တို့ကဒီဥစ္စာရောင်းကုန်အနေနဲ့ကျွန်တော်လုပ်အောင်ရန်တာအနေနဲ့မဟုတ်တော့ဘူးကျွန်တော်စားဖို့နေပြည်လဲအောင်ကျွန်တော်တို့ကဒီဥစ္စာရက်တည်ရမှာဒီအရပေါ်ဒီအတက်လုပ်ပြီးတော့မှအဲ့ဒီမှာလဲ mindset ကပြောင်းရမယ်ကျွန်တော်တို့တော်တွေမှာတော့မှဥပမာမန္တလေးမှာကြောက်မြစ်ပြပွဲလုပ်တယ်ဆိုဟာအခုမဆောင်ဘူးလို့ဘာလို့ချက်ပြောတယ်တကယ်တကယ်တော့သူတို့ကထဲထဲဝင်မသိဘူးပြုတ်ပြီးမှကြတော့ဒီကြောက်စိတ်တွေကိုပမာပြရလာရောက်300ခိုင်တုံးပဲပေါက်တယ်ကျွန်တော်ရှိမှ1500ခိုင်တုံးပေါက်တယ်အဲ့ဒီနဲ့ကျွန်တော်ကမှတောင်းဆိုတဲ့အတွက်700ခိုင်တုံးဖြစ်သွားတယ်။တကယ်တကယ်ကတော့ကျွန်တော်တို့ကခွန်လျှော့မှတာလင်းကြောက်စိတ်နေရပုံမှန်ယူမှာဒီကွက်ဖြစ်လာမှာ။အခုမလျှော့ဘဲနဲ့ဆိုလို့ရှိရင် မောက်ခိုးဈေးဘက်ကပြုတ်ပြီးမှကြီးပါနေမယ်ဒီကိစ္စအတွက်ကျွန်တော်ဒီမှာကလက်မှုပညာပေါ့ဗျာကြောက်တွေးကြောက်ပြအပညာလုပ်တဲ့ဟာတွေကမမှုလို့ဘော်လူအက်တဲ့လုပ်တဲ့ဟာတွေကတိတ်နေရောယူမှာထုံကားရောတာကပြုတ်ပြီးမှထုံကားပြီးမှပြုတ်ပြီးကကြောက်စိမ့်ထွက်တဲ့ပုံစံတော့ဖြစ်နေတယ်အဲ့တော့ကျွန်တော်အဲ့ဒါတွေအတွက်ဒီသူရဲ့ဩဇာအတ္တမဝန်ကြောက်အတွက်ကျွန်တော်အလုပ်ကြံစီပြီးတော့မှအကုန်လုံးလုပ်ထားပါတယ်။ဘာလုပ်ထားသေးလဲဆိုနောက်ဆုံးချက်ကဒီကြောက်မြက်အချိုးတဲ့လုပ်ငန်းကိုကျွန်တော်နိုင်ငံခြားကလာလုပ်မယ်ဆိုရခိုင်နှုန်းပြည့်ကျွန်တော်တို့အရင်းနှီးမြှုပ်နှံဖို့ကျွန်တော်ခွင့်ပြုထားပြီးပါတယ
်။ကျေးဇူးပါဥက္ကမောင်မြေကျွန်တော်နောက်ဆုံးအနေနဲ့ကိုစော်မိုးထက်ကိုကတ်တူတူလေးမေးချင်ပါတယ်။ကိုစော်မိုးထက်ကြားရလားမသိဘူးခင
်ဗျ။ဟုတ်ကြားပါတယ်
ခုနကဥက္ကမောင်မြေပြောသွားတဲ့ချိန်မှာဒီရေမစေးလုပ်သားတွေအတွက်ဒီတမွေးဝမ်းကြောင်းမှုအတွက်သင်တန်းမျိုးတွေပေးမယ်လို့ဘာလို့သူပြစ်စင်ထားတာရှိပါတယ်လက်ရှိ NLD အစိုးရအနေနဲ့အဲ့တော့အဲ့ဒါ ਈ ဒါဘလောက်ထိလက်တွဲကြလဲဘာတွေတူအချက်ရှိလဲ
တို့ချုပ်ပြောရအောင်အဲ့ဒီကိစ္စကတော့စိတ်ကူးရင်နဲ့ဆန်တယ်လို့ပြောရတော့ဖတ်ကမှရည်စည်းကြောက်ရှာတဲ့လူကအဲ့ဒီပုံမှန်လေးလှုပ်လှုပ်ချင်တဲ့လူကရာခိုင်မှုတော်တော်များများ20ရာခိုင်နှုန်းလောက်ပဲရှိတယ်အဲ့တော့ရည်မစေးကားဟုံးတိုင်းဆိုရတယ်အားသိစေသိရတယ်35သိရတယ်သိ20ရတယ်အဲအဲ့လိုမျိုးရတာပေါ့နော်အဲ့လိုမျိုးရတဲ့ခါကျတော့အဲ့ဒီလိုရေမစေးကြောက်ရှာတဲ့လူမျိုးတွေကျွန်တော်တို့လူပေါ်တော့ဒီလိုရေမစေးကြောက်ဘူးဝေရောက်လုပ်တဲ့လူတွေတော့ကကာမစီဝါရေးတစ်ခုကိုလုပ်ဖို့ပဲအတော်တော်လေးစဉ်းစားရတယ်ပေါ့နော်အဲ့တော့နိုင်ငံတော်ကလုပ်ပြီးတော့မကောင်းဘူးတော့မဟုတ်ဘူးအဲဖားတဲ့လူငယ်ညီမျိုးမှမဖြစ်နိုင်ဘူးဒါပေမဲ့အောက်ပိုင်းလူမျိုးနေရာမျိုးမှဆိုတော့တော်တော်အဆင်ပြေတယ်အောက်ပိုင်းတခြားယန္တနာမထွက်တဲ့နေရာတွေမှာလုပ်မှုရှိရင်တော့အဲ့ဒီကလူတွေကအလုပ်ကံရနေတဲ့အတွက်အဲဒီလိုတက်လာမှာပေါ့ဒီလိုတက်လာပြီးတော့ရေမစေးရှာပြီးတော့ရေမစေးလုံတော့လောက်ကင်ပြီးတဲ့လူကအဲ့ဒီတာမန်အလုပ်တွေကိုတော်တော်လေးပူပါဟိုတော်တော်လေးပူဒုက္ခရောက်မှလုံပါဒီတိုင်းကတော့မလုပ်ကြည့်ရကျွန်တော်တို့ဒီလောက်ရှိတယ်အဲ့ဒီအခါတော့ရှိပြီက
ြဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ခုမှဥက္ကမောင်မြတ်ပြောသွားတဲ့အထက်မှာလည်းတခြားပြည်နယ်နဲ့တိုင်းတွေမှာဒီ vocational training တွေတမွေးဝန်ကြောင်းကြောင်းနေကြောင်းမြတ်တဲ့ပတ်သက်လို့သင်တန်းတွေလုပ်မယ်ဆိုတာပါတဲ့သဘောပါတွေ့ရပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဒီမှာတော့အဆင်ပြေပါတယ်ဗျာဟုတ်
ဟုတ်ကဲ့ခုနဆွေးနွေးပွဲကျွန်တော်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥက္ကမောင်မြင့်ကုဇော်မှုထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီအစီအစဉ်တွေကိုစနေည9:00နာရီကနေပြီးတော့7:00နာရီအစီအစဉ်တနင်္ဂနွေနေ့မနေ့6:00နာရီကနေပြီးတော့9:00နာရီအစီအစဉ်တွေမှာပြန်လည်နားဆင်နိုင်ပါတယ် VUE မြန်မာပိုင်းရဲ့အင်တာနက်ဆာမင်နာနဲ့ Facebook တွေမှာလည်းနားဆင်လို့ရပါတယ်ခင်ဗျာကျွန်တော်သားညဦးပါ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်အတွက်ဝါရှင်တန် DC မြို့တော်တာဝန်ရှိသူတွေစိုးရိမ်မှုရှိနေတဲ့ကြားကပဲစနေနေ့မှာထောက်တဲ့ American ပြည်အောင်စုလွတ်လပ်ရေးနေ့ကိုမီးရှို့မီးပန်းအမြောက်များဖြစ်လို့ဒီချင်းပါဖို့သမ္မတ Trump အစိုးရအဖွဲ့ကစီစဉ်နေပါလေ။ဇူလိုင်လရဲ့လွတ်လပ်ရေးနေ့ထိမ့်မှတ်အတွက်ပြည်ထောင်စုဝန်ကြီး David Burnett စီစဉ်နေတဲ့အထက်မှာမီးရှို့မီးပန်းတထောင်ဖြစ်လို့ပေါ်ပါပေါ်ဝင်ပါတယ်။ဒါအပြင်ကာဝေးဝန်ကြီးဌာနကလေရင်တွေပါဝင်ဟင်ထဲမှာပြန်ဝင်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုတို့ကတော့အင်ဂျီရိုတောင်ဘက်မြက်ခင်းပြင်မှာလူရည်ရေးပွဲတော်ခန္ဓာတွေကိုကြီးမှုကျင်းပမှာဖြစ်ပါတယ်။စနေနေ့ကကဘာတလွားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရမှုဟာ24နာရီအတွင်းလူပေါင်း2သိန်းကျော်ဆန်းကျင်တင်တိုးလာခဲ့တယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ပါတယ်။ကူးစက်မှုအများဆုံးနိုင်ငံတွေက American ပြည်ထောင်စု၊ Brazil နဲ့ India နိုင်ငံတွေဖြစ်ပါတယ်။ဖားကန်ဒေတာကကျောက်ဆိုင်ရှာဖွေရေးလုပ်ငန်းမှာစွန့်ပစ်နေစာပုံပြိုကျပြီးလူအများပြားကိဆုံးခဲ့ရတာအတွက်မြန်မာအစိုးရနဲ့ပြည်သူတို့နဲ့အတူလွန်စွာစိတ်ထိခိုက်ရတယ်လို့အရှေ့တောင်အာရှနိုင်ငံများနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကဇူလိုင်လရဲ့အနေဆွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တက်တဘေးနေကနေစာပုံပြိုကျပြီးအနည်းဆုံးလူပေါင်း190ကျော်သေဆုံးခဲ့ရတယ်လို့ပြောဆုံးနေသူတွေကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းမှာတောက်ကြံတွေကမိုးတိထန်ပြီးရေကြီးနေပြိုတဲ့အတွက်ဒေသခံ2ဦးသေဆုံးခဲ့တယ်လို့စနေနေ့မှာအာဏာပိုင်တွေပြောပါတယ်။လူပေါင်းဒဏ္ဍာရီကျော်ပျောက်ဆုံးနေဆဲပါ။အိမ်နှောင်စုပေါင်း9000ကျော်ကိုတော့ဘေးလွတ်အားပြောင်းရွှေ့ဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။တနင်္လာနေ့မနေ့ချင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပ
This program has come to you from the Voice of America,
Washington.